Welcome to the Voice of America in Burmese.
Minglan and Kemashin, American Pidan Zumiro, Washington, D.C. VOA မြန်မာပိုင်းစီစဉ်2016ခုနှစ်နိုဝင်ဘာလ16ရက်ဗုဒ္ဓနေ့နဲ့6နိုင်ကနေ9နိုင်အထိစီစဉ်တွေကို9တိုမီတာ30နှစ်40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဂျမရှာဖော်မဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်ဂျမကတော့ဆုမြတ်ပါပါရှင်နေတိုးဆက်မဟာမိတ်အဖွဲ့ဟာမရှိမဖြစ်အရေးကြီးတဲ့အဖွဲ့ဖြစ်တယ်လို့ American သမ္မတ Barack Obama ကပြောကြားခဲ့ပါတယ်American Outlook တော့ကနေပြီးတော့ဒီလက်ရှိဥက္ကဋ္ဌဘောရိုင်ကိုလွှတ်တော်ဒီရဲ့ Outlook တော့ဥက္ကဋ္ဌအဖြစ်နဲ့တာဝန်ပေးဖို့ပြန်လည်ရွေးချယ်ခဲ့ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုမန္တနာချမ်းနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီမနေ့သတင်းတွေအပြီးမှာနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
We're concerned by reports of a spike in violence in Burma's Rakhine State.We're following the situation.
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီး Elizabeth Trudeau ပြောသွားတာပါ။ပြည်စုံကနောက်ပိုင်းမှာနားဆင်ရမှာပါ။ဒါပြင်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရခိုင်ပြည်နယ်ကအခြေအနေကိုတွားရောက်လည်လာနေတဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတသစ် Donald Trump အစိုးရတည်းရဲ့စီးပွားရေးမူဝါဒတွေဘယ်လိုရှိသလဲဆိုတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမဆုမြမှုနဲ့မနန္ဒာချန်တို့ကပြောပြပေးပါမယ်ရှင်။
NATO ဆက်မဟာမိတ်အဖွဲ့ဟာမရှိမဖြစ်အရေးကြီးတဲ့အဖွဲ့ဖြစ်တယ်လို့ American သမ္မတ Barack Obama ကပြောကြားခဲ့ပါတယ်။ American သမ္မတအစ် Donald Trump လက်ထက်ကြားလျင်လဲအရင်ကပေးထားတဲ့ဂရိတာဝန်တွေအတိုင်း American ကဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်ဆိုတာကိုဥရောပခေါင်းဆောင်တွေကိုအာမခံချက်ပေးဖို့သမ္မတ Obama ကလက်ရှိဥရောပခရီးစဉ်မှာစ조사နေတာဖြစ်ပါတယ်။ American မှာဒီအစိုးရအပြောင်းလဲဖြစ်လာမှာဖြစ်ပေမဲ့ NATO အဖွဲ့ကစဉ်ဆက်မပြတ်ဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတအိုဘားမားကအင်္ဂါနေ့ကဂရိနိုင်ငံအေသင်မြို့တော်မှာပြောကြားခဲ့ပါတယ်။နေတိုတပ်ဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်သုံးစွဲဖို့အတွက်လည်းသမ္မတအိုဘားမားကတိုက်တွန်းခဲ့ပါတယ်။သမ္မတတာဝန်နဲ့နောက်ဆုံးခီးသွားနေတဲ့သမ္မတအိုဘားမားကဒီစီးပွားရေးအကျပ်ရိုက်နေတဲ့ဂရိနိုင်ငံကတိမ့်နဲ့ချီတဲ့ဒုက္ခတွေတွေကိုကိုကျင်းစာစိတ်နဲ့ကူညီတဲ့အပေါ်မှာချီးကျူးကြောင်းဝန်ကြီးချုပ် Alexis Tsipras နဲ့တွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်။အင်္ဂါနေ့ညကတော့ဂရိသမ္မတတက်ခင်းနဲ့ညစာစားပွဲမှာ American နဲ့ Greek နိုင်ငံကြားခိုင်မာတဲ့ဆက်ဆံရေးကိုချီးကျူးပြောကြားခဲ့ပါတယ်။အေသင်မြို့တော်မှာဒီ American သမ္မတကိုဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။ဗုဒ္ဓဟူးနေ့ကျရင်တော့သမ္မတ Obama ဟာ Germany နိုင်ငံ Berlin မြို့စီကိုခရီးဆက်မှာဖြစ်ပါတယ်ရှင်။
အမေရိကန်ရွေးကောက်ခံသမ္မတ Donald Trump နဲ့ရွေးကောက်ခံဒုသမ္မတ Mike Pence တို့နှစ်ဦးဟာအစိုးရတဲ့အဖွဲ့မှာရေးကြီးတဲ့ယာရုတွေခန့်အပ်ဖို့အတွက်အင်္ဂါနေ့ကတွေ့ဆုံခဲ့ကြချိန်မှာပဲနယူးယောက်မြို့တော်ဝန်ဟောင်း Rudy Giuliani ကိုနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်နိုင်ဖို့ရှိတဲ့အကြောင်းလက်ထောက်ဖြစ်သူတွေကအရေးအမွဲ့ပြောဆိုနေကြပါတယ်။ဇန်နဝါရီလ20ရက်နေ့မှာအနာလွှဲပြောင်းရယူဖို့ပြင်ဆင်နေတဲ့ရွေးကောက်ခံသမ္မတနှစ်ဦးအနေနဲ့အမေရိကန်အစိုးရယာရုနေရာ4000ကျော်ကိုဖြည့်ဆည်းရမှာဖြစ်ပေမဲ့ထိတ်တန့်တန်တမန်နေရာနဲ့အတူကာကွယ်ရေးဝန်ကြီး၈နေကျုံနဲ့အမိမြေလုံခြုံရေးဌာနအကြီးအကဲတို့လိုနေရာတွေကိုတော့အရေးတကြီးအာရုံစိုက်နေရတာဖြစ်ပါတယ်။ဒီယာရုတွေအလုံးဟာကမ္ဘာပေါ်မှာအမေရိကန်အတွက်ကိုစားပြုနေတယ်လို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာလည်းဥဆောင်ကူညီပေးနေတဲ့ယာရုတွေဖြစ်ကြပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့မစ္စတာဂျူလီယာနီဟာနိုင်ငံသားရေးမူဝါဒဆိုင်ရာအတွေ့အကြုံမရှိခဲ့ဘူးပေမဲ့နိုင်ငံသားရေးဝန်ကြီးအဖြစ်စကားတင်ရွေးချယ်နေတဲ့အထက်မှာတော့စိတ်ကြိုက်ပုတ်ခုတ်တရားဖြစ်လာနေတယ်လို့လည်း Trump နဲ့နှီးဆက်သူတွေကပြောကြပါဗျ။နယူးယောက်မြို့တော်ဝန်ဟောင်းဂျူလီယာနီဟာအရင်တစ်ပတ်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အင်ချမ်းမြေလုပ်ငန်းရှင်ကလေးကျွဲတထေးကြီး Trump ရဲ့မဲဆွယ်စည်းရုံးရေးကာလတခြားအမာခံထောက်ခံခဲ့သူတူလည်းဖြစ်ပါတယ်။
Republican အများစုလွှမ်းမိုးထားတဲ့ American Outlook တော်ကလက်ရှိဥက္ကဋ္ဌ Paul Ryan ကိုလွှတ်တော်သစ်ရဲ့ Outlook တော်ဥက္ကဋ္ဌအဖြစ်နဲ့တာဝန်ပေးဖို့ပြန်လည်ရွေးချယ်ခဲ့ကြပါတယ်။လွှတ်တော်သစ်တွေစတင်မဲ့ဇန်နဝါရီလကျရင်ဒီရွေးချယ်မှုကိုလွှတ်တော်ကအတည်ပြုရမှာပါ။သမ္မတရွေးကောက်ပွဲမဲဆွယ်စဉ်အတွင်းအခုရွေးကောက်ခံသမ္မတ Donald Trump နဲ့ပတ်သက်လို့ Republican Party အတွင်းမှာသဘောထားကွဲမှုတွေရှိခဲ့ပေမဲ့လည်း Outlook တော်ဥက္ကဋ္ဌအဖြစ် Paul Ryan ကိုပြန်လည်ခန့်အပ်ဖို့အတွက်တညီတညွတ်ထဲရွေးချယ်ခဲ့ကြတာဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းတော့ဒီရွေးကောက်ခံအောက်လွတ်တော်ကိုယ်စားလှယ်သစ်တွေကိုဥက္ကဋ္ဌ Ryan ကလွှတ်တော်အဆောက်အဦးမှကြိုဆိုခဲ့ပါတယ်။စီးလုံးညညွတ်တဲ့ Republican အစိုးရရဲ့အာရုံဥကနေကြိုဆိုပါတယ်လို့အောက်လွတ်တော်ဥက္ကဋ္ဌကပြောကြားပြီးတော့ကြိုဆိုခဲ့တာပါ။ညညွတ်တဲ့ Republican လွှတ်တော်နဲ့ Trump အစိုးရကြားသဘောထားအမြင်တွေဟာအတူတူပဲဖြစ်လိမ့်မယ်လို့လည်းသတင်းစာရှင်းလင်းပွဲမှာအောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကပြောကြားသွားပါတယ်။ရွေးကောက်ပွဲမှာအထက်လွှတ်တော်ရောအောက်လွှတ်တော်ပါ Republican Party ကအမတ်နေရာအများစုနဲ့အနိုင်ရထားတာဖြစ်ပါတယ်ရှင်။
ယမနိုင်ငံမှာပြစ်ခတ်ရဆဲမဲ့စီစဉ်သက်ဆိုင်သူတွေအားလုံးကကိုတာဝန်ကိုယူကြရတာနဲ့မျှအစောဆုံးကြတာရေးနေ့မှာစတင်နိုင်လိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ ဒီနေ့ကုန်နောက်ဆုံးထားပြီးရင်းမြစ်အမျိုးသားပေါင်းစည်ရဲ့အစိုးရတရက်ကိုထူထောင်နိုင်မှုစီစဉ်ခဲ့တဲ့မူပေါင်းပေါ်ခြေခံပြီးတော့ရင်းမြစ်နိုင်ငံကလက်နက်ကင်ဟူသီလှုပ်ရှားမှုအဖွဲ့နဲ့စော်ရီဥဆောင်တဲ့စည်ရေးမဟာမိတ်အဖွဲ့တို့ဟာရင်းမြစ်နိုင်ငံပဋိပက္ခအထွက်အဖြေရှာဖို့သဘောတူညီခဲ့ကြတာလည်းဖြစ်ပါတယ်။ဝန်ကြီးကယ်ရီအစပြုရေးဆွဲခဲ့တဲ့အိုမာနီလမ်းပြမြေပုံအရဟူသီတပုံတွေကရင်းမြစ်နိုင်ငံရဲ့အဓိကမြို့ကြီးတွေကနေဆုတ်ခွာပေးပြီးအပြန်အလှန်အနေနဲ့ရင်းမြစ်သမ္မတအဗ်ဒူရာဘူမန်ဆွာဟီဒီကနေသဘောထားကွဲလွဲစရာတိတ်မရှိနိုင်တဲ့လက်ထောက်တူကိုအာဏာလွှဲပြောင်းပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။အပြစ်ခတ်ရစဲရေးအစီအစဉ်နဲ့ပတ်သက်လို့ UAE RS ဆော်ဘာမြန်မာနိုင်ငံကိုတွားရောက်တဲ့ခီးစဉ်ပြီးအင်္ဂါနေ့မှာပဲဝန်ကြီးကယ်ရီပြောကြားခဲ့တာဖြစ်ပြီးတော့သဘောတူညီချက်ကိုအားလုံးကလက်ခံကြလိမ့်မယ်လို့သူ့အနေနဲ့အကြီးအကျယ်မျှော်လင့်ထားကြောင်းလည်းပြောဆိုခဲ့ပါတယ်။
New American Tan မနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဟုတ်ကဲ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရခိုင်ပြည်နယ်မှာရောက်နေတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့ဗုဒ္ဓဟူးနေ့မှာစစ်တွေမြို့တဝိုက်မှာရှိတဲ့ကျေးရွာတွေနဲ့ဒုက္ခသည်စခန်းတွေစီကိုတွားရောက်လေ့လာကြမှာဖြစ်ပါတယ်။အောက်တိုဘာလတုန်းကဒီနေ့ကြားဆောင်တပ်စခန်းတွေကိုလက်နက်ကင်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်ဆင်မှလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ပြောကြားချက်တွေကြောင့်အကြံပေးကော်မရှင်အဖွဲ့တွားရောက်လေ့လာနေတာဖြစ်ပါတယ်။ဒီလိုပြောကြားချက်တွေနဲ့ပတ်သက်လို့အများယုံကြည်လက်ခံနိုင်တဲ့သီးခြားစုံစမ်းမှုတွေလို့နိုင်ဖို့အတွက်မြန်မာအစိုးရကဆောင်ရွက်ပေးဖို့လိုအပ်တယ်လို့အမေရိကန်အစိုးရကပြောကြားခဲ့ပါတယ်။အခြေအနေတွေကိုပွင့်လင်းမြင်သာစွာသိနိုင်ဖို့သတင်းမီဒီယာတွေနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့ပေးမဲ့သူတွေကိုသွားခွင့်ပြုဖို့အတွက်နိုင်ငံခြားရေးဌာနပြောခွင့်ရသူအလစ်ဇဘက်ထရူဒိုကအင်္ဂါနေ့တုန်းကတိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်မှာဒီအရင်တည်းကမလုံခြုံတဲ့အခြေအနေမှာကြာရောက်နေတဲ့ပြည်သူထောင်နဲ့ချီဟာအကြီးအကျယ်နည်းမြေရှင်းလင်းရေးဆောင်ရွက်မှုတွေကြောင့်ပေါ်ပြီးတော့အန္တရာယ်များနေတယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကလည်းအရေးပေါ်ထုတ်ပြန်ချက်ထုတ်ပြီးတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းကပြည်သူအလုံးကိုအကာအကွယ်ပေးဖို့မြန်မာအာဏာပိုင်တွေကိုတောင်းဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတယ်လို့ဆိုတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ကလည်းကြေညာချက်ထုတ်ပြန်ပြီးတော့တောင်းဆိုခဲ့ပါတယ်ရှင်။
တဘာဝဘေးရန်ရည်တွေကြောင့်ကမ္ဘာတဝန်းလူဦးရေ26တန်းလောက်ဟာဆင်းရဲမွဲတည်နေကြရတယ်လို့နှစ်စဉ်ဒေါ်လာတန်း920ဘီလီယံလောက်ကုန်ကျနေပြီးတော့အခါတိုင်းအစီရင်ခံတင်ပြခဲ့တာတွေအတွက်60ရာခိုင်နှုန်းလောက်လျော့နေနေတယ်လို့ကမ္ဘာ့ဘဏ်ကလေ့လာချက်အသစ်မှာဖော်ပြထားပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်မိုးကောင်ရေရှားမှုတွေ၊ဆိုင်ကလုန်းမုန်တိုင်းတွေ၊ရေကြီးမှုတွေနဲ့ဟာရီကိန်းမုန်တိုင်းတွေလိုပြင်းထန်တဲ့သဘာဝဘေးအန္တရာယ်တွေအဖြစ်များလာမှာမို့လာမယ့်ဆယ်စုနှစ်တွေအတွင်းဒီကိန်းကဏ္ဍပိုတိုးလာလိမ့်မယ်လို့မျှော်လင့်ရကြောင်းလည်းကမ္ဘာ့ဘဏ်ရဲ့အစီရင်ခံမှာပါရှိပါတယ်။သဘာဝဘေးဒဏ်နဲ့ရင်ဆိုင်နေရတဲ့ဆင်းရဲသားတွေဘဝပြန်လည်ထူထောင်နိုင်ရေးစာမျက်နှာ190ပါရှိတဲ့အစီရင်ခံစာမှာတော့သဘာဝကပ်ဘေးတင်ဆင်းရဲသားတွေကိုကာကွယ်စောင့်ရှောက်နိုင်အောင်သက်ဆိုင်ရာနိုင်ငံတွေကစီစဉ်ဖို့လည်းအကြံပြုထားပါတယ်။ခမန်းချေလူပေါင်း300,000ကျော်နီးပါးသေဆုံးခဲ့ရတဲ့ဒီ2008နာဂစ်ဆိုင်ကလုန်းမုန်တိုင်းတန်ခံခဲ့ရတဲ့မြန်မာနိုင်ငံမှာဆိုရင်လည်းအခုချိန်ထိပြန်လည်နှလမ်းမထူနိုင်သေးတဲ့အခြေအနေနဲ့ကြုံနေရပြီးအဓိကအကြောင်းရင်းဟာလည်းတတ်တပန်နေရင်ရေမြောင်းတွေပျက်စီးကုန်တဲ့အတွက်နောက်ဆက်တွဲအကျိုးဆက်တွေကိုခံစားနေရတာဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်
။အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးတိုးချဲ့ရေးနဲ့လက်ရှိပူးပေါင်းဆောင်ရွက်မှုတွေနောက်အလားလာရှိတဲ့ပူးပေါင်းဆောင်ရွက်မှုတွေကိစ္စတွေအကြောင်းကိုဒီအမေရိကန်မြန်မာမိတ်ဖက်ဆက်ဆံရေးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေ၊ရခိုင်ပြည်နယ်အရေး၊ဒီမိုကရေစီအသွင်ပြောင်းရေးနဲ့ဒီလူ့အခွင့်အရေး၊တရားဥပဒေစိုးမိုးရေးတို့မှာရှိနေဆဲဖြစ်တဲ့စိန်ခေါ်မှုတွေကိုအပြန်အလှန်အမြင့်ဖလှယ်ဆွေးနွေးနိုင်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။စီးပွားရေးနဲ့ကုသရောင်းဝယ်ရေးဘိုင်းမှာပုံမိုခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နိုင်မဲ့နည်းလမ်းတွေကိုနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့လည်းပြောပါတယ်။နေပြည်တော်မှာအင်္ဂါနေ့တုန်းကကျင်းပခဲ့တဲ့ပထမဆုံးဒီအမေရိကန်မြန်မာမိတ်ဖက်ဆက်ဆံရေးဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးစကော့မာဆီယာကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့မြန်မာကိုယ်စားလှယ်အဖွဲ့ကိုတော့ဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကဦးဆောင်ပါတယ်။အမေရိကန်အဖွဲ့မှာဒီဝါရှင်တန်ကလာတဲ့နိုင်ငံသားရေး၊ကုန်သွယ်ရေး၊ဘဏ္ဍာရေး၊ကာကွယ်ရေး၊နိုင်ငံတကာဖွံ့ဖြိုးရေး၊ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဌာနတွေကကိုယ်စားလှယ်တွေပါဝင်ပါတယ်။ဒီမိုကရေစီစနစ်ခိုင်မအောင်စ조사နေတဲ့မြန်မာနိုင်ငံကတိုးတက်မှုတွေကိုအမေရိကန်တပ်တမတ်အဖွဲ့ကအတိအမှတ်ပြုခဲ့ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒနဲ့ဒီအခုဆက်ဆံရေးကဏ္ဍတည်ရဲ့အဓိကရည်မှန်းချက်ဟာမြန်မာနိုင်ငံအောင်မြင်ဖို့ဖြစ်တယ်လို့အလေးထားပြောခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုမဆုမြမုံနဲ့မနန္ဒာချန်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်တဲ့အကြောင်းနဲ့တင်ပြပေးပါမယ်။ရခိုင်ပြည်နယ်မှာလှတလောဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပေါ်ဆိုးရိမ်မိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာကိုဗီအာနန်ကပြောကြားလိုက်ပါတယ်။ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ရခိုင်ပြည်နယ်ကြီးတွားရောက်နေတဲ့ကာလမှာအခုလိုပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့ကိုညံဝင်းအောင်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာလှတလောဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပေါ်ဆိုးရိမ်မိကြောင်းရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်တယ်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်က VOA မြန်မာပိုင်းကိုပြောပါတယ
်။ Geneva statement ထုတ်တာကျွန်တော်ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကထုတ်တာပါ။အဲဒီလိုအကြံဖက်မှုမလူလောင်ဆိုရင်လည်းကြောင်းတော့ထပ်မဖြစ်စေခြင်းမူနောက်ကိုမဖြစ်အောင်လုပ်ဖို့အတွက်တိုက်တွန်းနေပါဗျာ။ပြီးတော့ရခိုင်ပြည်နယ်ကြီးအေဂျင်စာရရေးအတွက်ကိုအကြံကောင်းညံကောင်းပြင်နိုင်ရကျွန်တော်တို့ကြံပေးအဖွဲ့ရဲ့လုံအားစင်ကိုလည်းဆက်ပြီးတော့လောက်သွားပြီးတော့ကအကြံကောင်းဉာဏ်ကောင်းတွေပေးသွားပေးပေါ့ဗျာအဲ့ဒါတွေပ
ါလက်ရှိအကြံဖက်မှုတွေဟာရခိုင်ပြည်နယ်မှာနောက်ထပ်တစ်ဖန်မတီးမငိမ်ဖြစ်လာစေဖို့လမ်းကြောင်းပေးနေတယ်လို့ဥယင်စွန့်ခွာတင်းရှောင်ပြေးကြရမယ်အခြေအနေသစ်တွေထပ်မံပေါ်ပေါက်လာစေဖို့ဖန်တီးနေတယ်လို့ဖြစ်ကြောင်းလူမှုအတိုင်းဝိုင်းတွေအနေနဲ့ဒီလိုအကြံဖက်မှုတွေကိုစန့်ကျင်ရမှာဖြစ်ပြီးအာဏာပိုင်တွေဘက်ကလည်းဥပဒေနဲ့အညီလှုပ်ဆောင်ကြဖို့မစ္စတာကိုဗီအာနန်ကသူ့ရဲ့ကြေညာချက်မှာတိုက်ထွန်းထားတာဖြစ်ပါတယ်လက်တလောစစ်တွေမျိုးကိုရောက်နေတဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်9ဦးဟာနိုဝင်ဘာ15ရက်မနေ့တုန်းကရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ရောပြည်နယ်ဥပဒေချုပ်နဲ့ပါတွေ့ဆုံခဲ့ပါတယ်ဆွေးနွေးကြားနာခဲ့တဲ့အကြောင်းတွေကိုအကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောပါတယ
်အဓိကတော့လက်တလောအခြေအနေကိုပါလိဖြစ်နေတယ်လို့ရှင်းပြတာပေါ့ဗျာသူတို့သတင်းစာတွေမှာပြောတဲ့အတိုင်းပဲသူတို့ပြောပါတယ်ဘယ်လိုပဲလို့ဖြစ်ရလဲဆိုတာဟိုပါလေဟိုမဟုတ်တော့ကိစ္စ
ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာနိုဝင်ဘာ16ရက်ဒီကနေ့မှာတော့စစ်တွေမျိုးတဝိုက်ကျေးရွာတွေနဲ့ IDP ကယ်ဆယ်ရေးစခန်းတွေကိုတွားရောက်ပြီးရခိုင်နဲ့မူဆလင်လူမှုအတိုင်းဝိုင်းကနှစ်ဖက်ရပ်မိရပ်ဖတွေဒေသခံတွေနဲ့တွေ့ဆုံစကားပြောဆိုဖို့ရှိတယ်လို့ဦးအေးလွင်ကပြောပါတယ
်ကျွန်တော်တို့ကဟိုရခိုင်ကျေးရွာတွေတွားမယ်ဟိုမူဆလင်ကျေးရွာတွားမယ်မူဆလင်ဟို IDP ကမ်ပ်တွားမယ်ဟိုရခိုင်ဘက်က IDP ကမ်ပ်နဲ့တွားပါမယ်ကျွန်တော်တို့ဒီစစ်တွေပါဝင်ရပါဘာ။တော့ကျွန်တော်ဆက်စေးတဲ့သဘောတော့မသွားပြီးတော့လူတွေနဲ့သွားတွေ့ပါဘော။သူတို့ပြောတာလည်းနားထောင်ပါဘော။မဟုတ်တော့မသွားပြစ်ပါဘူ
း။ဒါပေမဲ့အခုခီးစဉ်အတွင်းဒီရဲ့ပိုင်းမှာပဋိပက္ခတွေတကြော့ပြန်ပြန်ပြင်းထန်လာနေတဲ့မောင်တော်ဒေသဘက်ကတော့လုံုံရေးအခြေအနေအရသွားရောက်ကြည့်ရှုနိုင်တော့မှာမဟုတ်ဘူးလို့ဦးရီလွင်ကပြောပါတယ်။အကြံပေးကော်မရှင်ရဲ့3ရက်ကြာရခိုင်ခီးစဉ်အတွင်းကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့လက်မနွန်ရင်ကျေးမှုဝန်ကြီးဟောင်းဂါဆန်ဆလာမက်တို့နှစ်ဦးကလွဲပြီးနယ်သာလန်အမျိုးသမီးတမ်မတ်ဟောင်းလာတီတီယာဗန်ဒန်အာဆန်နဲ့မြန်မာအဖွဲ့ဝင်6ဦးဖြစ်တဲ့ဦးဝင်းမရဒေါက်တာတာလရွှေဦးအေးလွင်ဒေါက်တာမြတီတာဦးခင်မောင်လေးဒေါခင်စောတင်တို့ပါဝင်ကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကလက်ရှိဖြစ်ပွားနေတဲ့နယ်မြေရှင်းလင်းရေးစစ်ဆင်မှုအတွင်းအောက်တိုဘာ9ရက်ကနေတလကျော်လာတဲ့ဒီကနေ့အချိန်ထိမြန်မာတပ်မတော်ကယာယီတိုင်ရင်မှု2ဦးအပါအဝင်စစ်သည်9ဦးရဲတပ်ဖွဲ့ဝင်10ဦးကြာဆုံးခဲ့ရသလိုဗင်္ဂလီ69ဦးသေဆုံးပြီးအရှင်ဖမ်းမိသူ234ဦးရှိကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားပါသည်။မောင်နှံမြို့နယ်အတွင်းမနေ့တုန်းကတပ်မတော်ရဟတ်ရင်နဲ့စစ်ဆေးစဉ်မှာအကြမ်းဖက်စီးနှင်းသူတွေကရေခတ်ချောင်းကွာစုံကျေးရွာမှာလူနေအိမ်18လုံးကိုမီးရှို့ဖျက်ဆီးခဲ့ကြောင်းဒီတော်တွင်နိုဝင်ဘာ12ရက်ကဝက်ပြင်ကျေးရွာမှာဗင်္ဂလီ4ဦးနဲ့အောင်မင်္ဂလာကျေးရွာနဲ့တေးချောင်းကျေးရွာတွေမှာမတင်ကားပွဲဘင်္ဂလီ12ဦးတို့ကိုဖမ်းမိခဲ့တယ်လို့တပ်မတော်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုညံဝဲအောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။တဆက်ထဲမှာပဲရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးနိုင်ငံတကာကစိုးရိမ်မှုဖြစ်နေတဲ့အကြောင်းတွေကိုလည်းတင်ပြပေးပါမယ်။ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်နေချိန်မှာပဲလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်ရတယ်လို့ပြောဆိုလိုက်ပါတယ်။ဒေသအတွင်းဖြစ်ပွားနေတဲ့အခြေအနေမှန်ကိုသိရှိနိုင်ဖို့အတွက်ပွင့်လင်းမြင်သာမှုရှိပြီးတည်တံ့လွတ်လပ်တဲ့အဖွဲ့တွေကိုတွားရောက်ခွင့်ပြုဖို့ကိုလည်းအမေရိကန်ပြည်ထောင်စုပါဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်။ ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြမ်းပေးကော်မရှင်အဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်နေချိန်မှာပဲရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်နေရတယ်လို့အခြေအနေကိုစောင့်ကြည့်လေ့လာနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးအဲလစ်ဘက်ထရူဒိုကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ
် We're concerned by reports of a spike in violence in Burma's Rakhine State.or following the situation closely
မြန်မာနိုင်ငံရခိုင်ပြည်နယ်မှာမကြသည့်မိကထွက်ပေါ်လာတဲ့အကြမ်းဖက်မှုသတင်းတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိပါတယ်။ကျမတို့အနေနဲ့အခြေအနေကိုနိနိကကစောင့်ကြည့်နေပြီးအဲ့ဒီဒေသမှာဖြစ်ထွန်းမှုတွေကိုလည်းခိုင်မာတိကျတဲ့အချက်အလက်တွေရရှိနိုင်ဖို့လည်းကြိုးစားနေပါတယ်။
နိုဝင်ဘာလ15ရက်နေ့တုန်းကမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာရှယ်ပါဝင်အမေရိကန်နိုင်ငံသားရဲ့ဌာနကုန်သွယ်ရေးဗန်ဒါရေးကာကွယ်ရေးဌာနနဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကတာဝန်ရှိသူတွေမြန်မာအစိုးရတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွားရောက်တွေ့ဆုံခဲ့ကြပါတယ်တွေ့ဆုံချိန်မှာရခိုင်ပြည်နယ်ဒေသအတွင်းခြေနေမှန်တွေကိုသိရှိနိုင်ဖို့အတွက်မြန်မာအစိုးရအနေနဲ့တည်ထန့်လွတ်လပ်တဲ့အဖွဲ့အစည်းတွေတွားရောက်ခွင့်ပြုဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေဝင်ရောက်ခွင့်ပြုဖို့ပြောဆိုခဲ့တယ်လို့လည်းအဲလစ်ဘက်ထရူဒိုကပြောပါတယ်
The US delegation stressed the need for the government of Burma to facilitate a credible and independent investigation of these allegations to improve transparency.
This is what you need to do. Tindaminda po shi bi achelet dwi mya we nai bu. Be ma lai be yong ji ko sa nai ne ti ja song san si si mu ko myama asu ya ni ne season pe bu lo at de chang ne American Coast le apwe ga a le ne pyo cha ke ba de. Da pyin a di data ko သတင်းမီဒီယာနဲ့လူသားချင်းစာနာမှုအကူအညီနှစ်ရပ်စလုံးလက်လှမ်းမိနိုင်စေဖို့လည်းဆောင်ရွက်ပေးဖို့တိုက်တွန်းပါတယ်
။ရခိုင်ပြည်နယ်အတွင်းကိုအမေရိကန်ပါအဝင်နိုင်ငံတကာသံကိုယ်စားလှယ်တွေကိုတွားရောက်ခွင့်ပြုတာဟာဒေသအတွင်းနိုင်ငံတကာအဖွဲ့အစည်းတွေပုံမဝင်ထွက်ခွင့်ရှိစေဖို့အတွက်ကောင်းမွန်တဲ့လက္ခဏာတရားဖြစ်ကြောင်းနဲ့မြန်မာအစိုးရအနေနဲ့အကြမ်းဖက်မှုတွေရပ်တန့်သွားအောင်လှုံ့ဆော်ဖို့အရေးကြီးတယ်လို့လည်းအဲလစ်ဘက်ထရူဒိုကပြောပါတယ်။
We note the recent visit to Rakhine State by Ambassador Marcial and other representatives was a positive step in improving international
access. တမကြီးမာဆီယောနဲ့တခြားကိုယ်စားလှယ်အဖွဲ့တွေကိုသွားရောက်ခွင့်ပြုတာဟာနိုင်ငံတကာအနေနဲ့အဲ့ဒီဒေသကိုလက်လှမ်းအောင်ပြုလုပ်တဲ့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်ဆိုတာကိုကျမတို့အသိမှတ်ပြုပါတယ်။ဒါပေမဲ့လို့အကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဒုက္ခရောက်နေတဲ့ဒေသတွေထံကိုအကူအညီတွေရောက်နိုင်ဖို့မြမအစိုးရအနေနဲ့ဓာတ်ထည့်ပိုးပြီးလှုပ်ဆောင်နိုင်ဖို့အရေးကြီးတယ်လို့ကျမတို့ယူဆပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံပြည်သူတွေစီကိုလူသားချင်းစာနာထောက်ထားတဲ့အကူအညီပေးရေးအဖွဲ့အစည်းတွေလုံခြုံမှုရှိရှိအပြည့်အဝဝင်ရောက်ခွင့်ပြုဖို့လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတောင်းဆိုလိုက်ပါတယ်။ AI အဖွဲ့ရဲ့အာရှရေးရာပြောခွင့်ရပုဂ္ဂိုလ်ထီကူမာကအခုလိုပြောပါတယ်
။ We have been calling Myanmar authorities to ensure that international aid workers and humanitarian workers
Amnesty International အနေနဲ့မြန်မာအစိုးရကိုအကြမ်းဖက်မှုတွေဖြစ်ပွားတဲ့နေရာဒေသတွေကိုနိုင်ငံတကာအထောက်အကူပေးရေးလှုပ်သားတွေနဲ့လူသားချင်းစာနာမှုလှုပ်သားတွေတွားရောက်ပြီးလိုအပ်တဲ့အကူအညီတွေပေးဖို့တိုက်တွန်းပါတယ်။ဒါ့အပြင်တရားစုံစမ်းစစ်ဆေးမှုပြုလုပ်ပြီးနိုင်ငံတကာစောင့်ကြည့်ရေးပုဂ္ဂိုလ်တွေတွားရောက်ခွင့်ပြုဖို့လည်းတောင်းဆိုပါတယ်
။တချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုသိရှိနိုင်ဖို့အတွက်တည်ထန့်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဝင်ရောက်စစ်ဆေးခွင့်ပြုဖို့အရှိတောင်အာရှဒေသလွှတ်တော်ကိုယ်စားလှယ်များအဖွဲ့ APHR ကလည်းမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒါ့အပြင်မြန်မာအစိုးရဟာရှစ်ဆက်ဖြစ်လာမဲ့သွေးထွက်သံရွေမှုတွေဒါမှမဟုတ်သူတို့ရဲ့လုံခြုံရေးတပ်ဖွဲ့တွေအပေါ်ထိန်းချုပ်နိုင်စွမ်းမရှိဘူးဆိုရင်ဒေသအတွင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တာဝန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့လည်း APHR အဖွဲ့ကပြောပါတယ်။နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်လည်လာရေးအဖွဲ့ HRW ကတော့အကြမ်းဖက်မှုဖြစ်ပွားနေတဲ့မောင်တော်ဒေသဘက်မှာကြေးရွာတွေမီးရှို့ခံရတာတွေရှိတယ်လို့သူတို့အဖွဲ့ရဲ့ဂျိုဒူဓာတ်ပုံသတင်းတွေကိုကိုးကားပြီးပြောပါရယ်အခြေအနေမှန်ကိုသိရဖို့အတွက်လည်းအစိုးရအနေနဲ့ဒေသထက်ကိုသတင်းနောက်ပါဝင်တည်ထန့်လွတ်လပ်တဲ့အဖွဲ့အစည်းတွေကိုတွားရောက်ခွင့်ပြုသင့်တယ်လို့လည်းဆိုပါရယ်အာရဂန်ရိုဟင်ဂျာအမျိုးသားကောင်စီ ARNO ကတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းရိုဟင်ဂျာမွတ်စလင်အရသာအများစုတပ်ဖြတ်ခံရကြောင်းဒီလိုဖြစ်ရတွေအပေါ်ပြင်းထန်စွာရှုံချကြောင်းနဲ့လုံခြုံရေးနဲ့အကာအကွယ်အပြည့်အဝပေးဖို့မြန်မာအစိုးရကိုတောင်းဆိုကြောင်းလည်းနိုဝင်ဘာ15ရက်နေ့မှာထုတ်ပြန်တဲ့အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
အခုဆက်လက်ပြီးတော့အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးမူဝါဒဘယ်လိုရှိသလဲဆိုတာကိုတင်ပြပေးပါမယ်။
2019ခုဇန်နဝါရီလ20ရက်နေ့မှာတက်လာမဲ့အင်ချင်မြင့်တထေဒေါ်နယ်ထရမ့်အစိုးရတဲ့အနေနဲ့ဘလို့စီးပွားရေးမူဝါဒတွေကိုချမှတ်ကျင့်သုံးမလဲဆိုတာကိုအမေရိကန်နဲ့အတူကစီးပွားဆက်ဆံရေးရှိနေတဲ့နိုင်ငံတွေစီးပွားရေးပညာရှင်တွေကစောင့်ကြည့်နေကြပါတယ်။ရွေးကောက်ပွဲမဲ့ဆွဲစဉ်ကာလတလျှောက်လုံးရွေးကောက်ခံသမ္မတထရမ့်ကအမေရိကန်ပြည်တွင်းစီးပွားရေးကိုပြန်လည်ကောင်းမွန်လာအောင်လုပ်မယ်ဆိုတဲ့ကတိတွေပေးထားတာကြောင့်ကိုကျိုးစီးပွားကာကွယ်တဲ့မူဝါဒမျိုးတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။အာရှကစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေနဲ့အမေရိကန်ကြားဖြစ်လာနိုင်တဲ့ကုန်သွယ်ရေးဆိုင်ရာအပြောင်းအလဲတွေနဲ့အာရှနိုင်ငံတွေရဲ့စိုးရိမ်မှုတွေကိုမဆုမြမွန်ကစူးစီးတင်ပြထားပါတယ်ရှင်
။နိုင်ငံခြားရောက်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေနိုင်ငံထဲပြန်ရအောင်လုပ်ပေးမယ်။အမေရိကန်ရဲ့စီးပွားရေးကိုပြန်လည်ကောင်းမွန်အောင်လုပ်ပေးမယ်ဆိုတဲ့ကတိတွေနဲ့ရွေးကောက်ပွဲမှာအနိုင်ရထားတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးဆိုင်ရာမူဝါဒသစ်တွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့အထက်မှာအာရှနိုင်ငံတွေလည်းပါဝင်ပါတယ်။တရုတ်ကြောင့်အမေရိကန်မှာအလုပ်အကွိုင်းအခွင့်အလမ်းနှေးပါရတယ်လို့ဆိုပြီးတရုတ်ကိုကုန်သွယ်ခွင့်တွေအများကြီးတိုးကောက်မယ်လို့ရွေးကောက်ပွဲမဲဆွယ်စဉ်မှာမစ္စတာထရမ့်ကပြောကြားခဲ့ပါတယ်။လှုပ်အားကတက်တာတဲ့တရုတ်လိုနိုင်ငံတွေစီရောက်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေနိုင်ငံတွေပြန်ရောက်အောင်လုပ်မယ်လို့လည်းဆိုထားတာကြောင့်အမေရိကန်အစိုးရသစ်ဘက်ကကိုကျိုးစီးပွားကာကွယ်တဲ့မူဝါဒကိုအဓိကထားပြီးတော့တရုတ်နဲ့ကုန်သွယ်ရေးပဋိပက္ခဖြစ်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။အမေရိကန်ကကိုကျိုးစီးပွားကိုရှေ့ရှုတဲ့မူဝါဒချခဲ့မယ်ဆိုရင်ကမ္ဘာစီးပွားရေးတစ်ခုလုံးအပေါ်စိုးကျိုးတက်ရောက်မှုတွေရှိလာမယ်လို့ထိုင်းနိုင်ငံအခြေစိုက် Hardin Capital Partners Company ရဲ့စီးပွားဘက်ဗဏ္ဍာရေးဆိုင်ရာကျွမ်းကျင်သူ Tripon Phumi Wasana ကတွက်ပါတယ
်။ What I worry most about Trump policies is the protectionism.Of his programs and that especially towards China
ကျွန်တော်ဆိုရင်ဆုံးကတော့ Trump ရဲ့စီးပွားရေးအစီအစဉ်တွေမှာအထူးသဖြင့်တရုတ်နဲ့ကုန်သွယ်ရေးမှာကိုယ်နိုင်ငံအကျိုးစီးပွားကာကွယ်တဲ့မူထားမှာကိုပါအဲ့ဒီလိုလုပ်လို့တရုတ်ကိုထိခိုက်မယ်ဆိုရင်ကုန်ကြမ်းယူကုန်ကြောထုတ်လုပ်လဲပတ်နေတဲ့လုပ်ငန်းကြီးတစ်ခုလုံးအပေါ်တက်ရောက်ကျဆင်းသွားနိုင်ပါတယ်အဲ့ဒါမျိုးဖြစ်မှာကိုကျွန်တော်အကြောက်ဆုံးပါ
သွင်းခုံခွန်တွေကိုသမ္မတသစ်ဒေါ်နယ်ထရမ့်ကတိုးမြင့်လိုက်မယ်ဆိုရင်အမေရိကန်လုပ်သားတွေလုပ်ငန်းတွေကိုပါထိခိုက်နိုင်တဲ့အပြင်ကုန်သွယ်ရေးထိခိုက်မှုတွေပါဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။တရုတ်နိုင်ငံထုတ် Global Times သတင်းစာကြီးရဲ့တနင်္လာနေ့ Editor အပေါ်ဆောင်းပါးမှာအမေရိကန်ဘက်ကအဲ့လိုလှုပ်လာရင်တရုတ်ဘက်ကလည်းအလားတူတုံ့ပြန်မှုတွေလုပ်မှဖြစ်တယ်လို့ရေးသားဖော်ပြခဲ့ပါတယ်။ American Boeing Company အစားပြင်သစ် Airbus Company မှာအစားထိုးမှာယူတာတွေလုပ်မယ်။တရုတ်မှာ American Motor ကားနဲ့ iPhone အယောင်တွေထိခိုက်လိမ့်မယ်။ American ရဲ့ Baby Set နဲ့ပြောင်းတင်သွင်းမှုတွေကိုရပ်ဆိုင်မယ်။ American မှာငွေကြေးအမြောက်အများအကုန်ခံပညာသွားတင်တဲ့တရုတ်ကျောင်းသားအရေအတွက်ကိုကန့်သတ်မယ်စသဖြင့်အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့တရုတ်အစိုးရပိုင်း Global Times သတင်းစာ Editor အပေါ်မှာရှင်းတာဖော်ပြပါရယ်။အာရှနိုင်ငံတော်တော်များများရဲ့အဓိကကုန်သွယ်ဘက်နိုင်ငံဖြစ်တဲ့ American ကကိုကျိုးစည်းပွားကာကွယ်တဲ့ဆောင်ရွက်မှုတွေလုပ်လာရင်အာရှနိုင်ငံတွေရဲ့တိုးတက်မှုအပေါ်တက်ရောက်မှုတွေရှိလာနိုင်တာကိုလည်းပညာရှင်တချို့ကသုံးသပ်နေကြပါတယ်။ကုန်သွယ်ရေးအသာရဖို့တရုတ်အစိုးရကငွေကြေးဈေးကစားတဲ့ဆိုရမျိုးအပါအဝင်ဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲဆွယ်စဉ်တလျှောက်စကားအဖြစ်ပြောခဲ့တာတွေကိုသမ္မတဖြစ်လာပြီးရင်တော့လက်တွေ့လှုပ်ချင်မှလှုပ်ပါလိမ့်မယ်လို့အကောင့်ဘက်ကမြင်နေကြသူတွေလည်းရှိပါတယ်။အဲ့ဒီထဲမှာထိုင်းအစုရှယ်ယာဈေးကွက်အုပ်ချုပ်ရေးမှု Print Furniture Park ဒီလည်းပါပါတယ်။
What is the rhetoric? What is the reality? You know, what is the real policy? I mean, I just...
မဲဆွယ်စဉ်စကားအဖြစ်ပြောခဲ့တာကဘာလဲ?လက်တွေ့လုပ်မှာကဘာလဲ?သူ့ရဲ့လက်တွေ့မူဝါဒတွေကဘာလဲဆိုတာကြည့်ရပါမယ်။သူ့အနေနဲ့ပို့ပြီးလက်တွေ့ကြအပြုသဘောဆောင်တဲ့ကိစ္စတွေလုပ်မယ်လို့မျှော်လင့်ပါတယ်။သူကစီးပွားရေးသမားတယောက်ဆိုတော့လက်တွေ့ကြမယ်လို့ကျွန်တော်ထင်ပါတယ်
။တရုတ်နဲ့ကုန်သွယ်ရေးပိုင်းမှာဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုအခုလိုစိုးရိမ်နေကြချိန်မှာအိန္ဒိယနိုင်ငံကတုံ့သက်သူတွေကတော့အိန္ဒိယရဲ့နည်းပညာကဏ္ဍမှာထိခိုက်လာမှာကိုစိုးရိမ်နေပါတယ်။အိန္ဒိယနိုင်ငံရဲ့ software 60ရာခိုင်နှုန်းကအမေရိကန်ကိုတင်ပို့နေတာဖြစ်ပြီးတော့အမေရိကန်လုပ်ငန်းတွေငှားရမ်းထားတဲ့အိန္ဒိယအလုပ်သမားကလည်းသန့်နေချီရှိပါတယ်။နိုင်ငံသားကပညာရှင်တွေအမေရိကန်မှာလာရောက်အလုပ်လုပ်နိုင်တဲ့ H1B visa အစီအစဉ်နဲ့အမေရိကန်နိုင်ငံထဲမှာလာပြီးအလုပ်လုပ်နေတဲ့အိန္ဒိယက IT နည်းပညာကျွမ်းကျင်သူတွေလည်းအများအများရှိပါတယ်။ဒီအစီအစဉ်ဟာဈေးပေါ်လှုပ်သားအစီအစဉ်လို့ Trump ကဆိုပြီးတော့ဒီလိုလူတွေကြောင့် American လှုပ်သားတွေအလောက်ကိုင်းအခွင့်အလမ်းနှဲပါနေတာဖြစ်တယ်လို့မဲဆွယ်စင်မှာပြောခဲ့တာကိုအိန္ဒိယကုမ္ပဏီတွေကစိုးရိမ်နေကြပါတယ
် The fact that this approach has been adopted because there is STEM skill shortages which are plaguing the US economy
ကျွန်တော်တို့ကပြည်တွင်းမှာရှိတဲ့လှုပ်သားတွေကိုမငှားကျင်လို့မဟုတ်ပါဘူးSTEM လို့ခေါ်တဲ့သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်ကြားပိုင်းကျွမ်းကျင်သူတွေမလောက်မှားမှုကြောင့်အမေရိကန်စီးပွားရေးကိုထိခိုက်တဲ့အတွက်ဒီအစီအစဉ်ကိုကျင့်သုံးတာဖြစ်ပါတယ်။ပညာရှင်လိုအပ်မှုကိုမဖြစ်နိုင်သေး၍ ဒီလိုနိုင်ငံခြားပညာရှင်ကိုငှားရမ်းသုံးနေရအောင်မှာပါ
အမေရိကန်မှာရှိတဲ့ IT လုပ်ငန်းတွေကိုကိုစားပြုတဲ့ India Software နဲ့ဝန်ဆောင်မှုလုပ်ငန်းများဆိုင်ရာကမ္ဘာကုန်သွယ်ရေးဖွံ့ဖြိုးမှုဆိုင်ရာဌာနကအကြီးအကဲ Shivendra Singh ဖြစ်ပါတယ်။အိန္ဒိယနိုင်ငံအနေနဲ့အမေရိကန်နဲ့ကုန်သွယ်ရေးဘိုင်းမှာတိတ်ဆိုးရင်စရာမရှိနိုင်ဘူးလို့ကြွမ်းကျင်သူတော်တော်များများကတော့သုံးသပ်ပါတယ်။အိန္ဒိယမှာအများဆုံးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံတွေထဲမှာအမေရိကန်ပါဝင်သလိုအမေရိကန်ရဲ့ပို့ကုန်တွေအတွက်ဈေးကွက်ရှာနေတဲ့နေရာမှာအိန္ဒိယဟာမျက်စိကျစရာဖြစ်နေတဲ့အပြင်အိန္ဒိယစီးပွားရေးဟာတိုးတက်နေပြီးတော့လူလက်တန်းစားတွေများလာတဲ့အတွက်အမေရိကန်ကုမ္ပဏီတွေကိုဆွဲဆောင်နိုင်တဲ့နိုင်ငံတစ်ခုဖြစ်မယ်လို့သုံးသပ်ကြပါတယ်ရှင်
။မဆူမြမွန်တင်ပြခဲ့တာပါရှင်။တစ်ဆက်ထဲမှာပဲဒေါ်နယ်ထရမ့်အစိုးရအသစ်မှာနိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အပ်နိုင်ပွဲရှိတယ်လို့တစ်ပြေးနေသူတွေစီးရင်မှာနယူးယောက်မြို့ရောဝဟောင်းရူဒီဂျူလီယာနီပါဝင်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံခြားရေးမူဝါဒဆိုင်ရာပေါ်လစီတွေကိုဂျူလီယာနီကထုတ်ဖော်ပြောဆိုလာနေပါတယ်အပြည့်စုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်ဒေါ်နယ်ထရမ့်အနေနဲ့သမရဖြစ်ကျန်းသစ်စာကျင်းဆိုဖို့ရက်နီးလာတာနဲ့အမျှအစိုးရအဖွဲ့အတွင်းဘယ်သူတွေပါမလဲဆိုတဲ့အပေါ်အများစုကစိတ်ဝင်တစားနဲ့စောင့်ကြည့်နေကြတာဖြစ်ပါတယ်သမရရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးမှုကာလတွေအတွင်းသူ့အပေါ်သစ္စာရှိသူလူယုံတွေကိုသူကောင်းမြောက်တဲ့အနေနဲ့ဒေါ်နယ်ထရမ့်ကအစိုးရအဖွဲ့ယာရုတွေအတွက်ရွေးချယ်နေတယ်ဆိုတာသိတာထင်ရှားကြောင်းသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်သမ္မတ George W. Bush လက်ထက်အတွင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ John Bolton, အောက်လွှတ်တော်ဥက္ကဋ္ဌဟောင်း Newt Gingrich, အထက်လွှတ်တော်အမတ် Bob Corker နဲ့အတူနိုင်ငံခြားရေးဝန်ကြီးဖြစ်လာနိုင်ခြေရှိတယ်လို့တစ်ပေးခံရတဲ့ Rudy Giuliani ကိုနိုင်ငံခြားရေးဝန်ကြီးဘသူဖြစ်လာနိုင်ခြေရှိတယ်လဲလို့ The Wall Street Journal က Editor ချုပ် Gary Baker ကနိုဝင်ဘာလ14ရက်နေ့ကမေးတဲ့အခါမှာ Giuliani ကအခုလိုဖြေကြားခဲ့ပါတယ
် John would be a very good choice.
John Bolton ဟာအင်မတန်တင့်တော်တဲ့သူတူဖြစ်ပါတယ်
တခြားတင့်တော်တဲ့သူတယောက်ယောက်များရှိပါသေးသလား
Maybe me I don't know
ကျွန်တော်လည်းဖြစ်နေတာပေါ့မသိပါဘူးဗျာ
ရွေးကောက်ပွဲမဲဆွေစီယုံရဲ့ကာလတွေအတွင်း Donald Trump ကအချင်းချင်းဝေဖန်ပြောဆိုခဲ့တဲ့ Iran nuclear အရေးသဘောတူညီချက်နဲ့ပတ်သက်လို့မေးလာမှာတော့သမ္မတ Barack Obama အနေနဲ့လွတ်တော်မှာမဲခွဲဆုံးဖြတ်ပြီးတရားဝင်စာချုပ်အဖြစ်အတည်ပြုချက်ရယူခဲ့ခြင်းမရှိတဲ့အတွက်အဲ့ဒီသဘောတူညီချက်ကိုသမ္မတအစ်အနေနဲ့အတိမတ်ပြုစရာမလိုဘူးလို့ Giuliani ကပြန်လည်ဖြေကြားခဲ့ပါတယ်ထရမ့်အစိုးရအတွက်အာဏာလွှဲပြောင်းရေးအဖွဲ့မှဒုတိယတာဝန်အရှိဆုံးရာထူးယူထားတဲ့ဂျူလီယာနီဟာသူမျိုးတော်ဝန်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ရှင်းနေတာကာလအတွင်းနယူးယောက်မြို့အတွင်းပြုပြင်ပြောင်းလဲမှုတွေအများပြားလုပ်နိုင်ခဲ့တယ်လို့နယူးယောက်မြို့ကမြန်မာနယ်ပွားတူဖြစ်သူကိုမိုးချန်းကပြောပါတယ်
။အဲမြို့တော်ဝန်ပေါ့နော်လုပ်ခဲ့တော့မှလည်းအတိုက်ခံတွေအများကြီးရှိခဲ့တယ်။အဲ့ဒီထဲမှာမှသူတော်တော်လေးကိုနှိမ်နှင်းခဲ့တဲ့အပိုင်းတွေရှိတယ်။ဘာတွေနှိမ်နှင်းခဲ့သလဲဆိုဥပမာအဖြစ်မာဖီးယားကျွန်တော်ရင်တော့ဆိုရင်ကဒီဂိုင်းတွေပေါ့ဗျာ။တကယ်အီတလီယန်ဂိုင်းတို့ဟလာတရုတ်ဂိုင်းတို့စသဖြင့်လို့ဂိုင်းတွေဂိုင်းတွေရှိခဲ့တယ်အပြန်နဲ့ပြစ်ချက်ခတ်ချက်တိုက်ကြတဲ့အချိန်မှာအဲ့ဒါကိုသူကိုနဲ့ပင်လင်းအီတလီယန်လူမျိုးဖြစ်တဲ့အပြင်ကိုအဲ့ဒီအီတလီယန်ဂိုင်းတွေကိုနှိမ်နေတယ်မှာသူထိတ်ဆုံးကနှိမ်နေတယ်ဆိုတော့ထုံနီး၎င်းမယ်တခြားမကောင်းတဲ့ဟာတွေလှုပ်ရှားနေတဲ့စေးရောက်နာတို့တို့ပြည်တန်စာလုပ်ငန်းတွေလုပ်တာတွေရှိတယ်ခိုးကြောက်ခိုးဝင်းနဲ့လုပ်ကြတာပေါ့လေ license မရှိဘဲနဲ့ဆိုတော့အဲ့ဒါမျိုးတွေမှာလည်းသူတော်တော်လေးကိုနှိမ်နေခဲ့တယ
်နယူးယောက်မြို့မှာရှိတဲ့ World Trade Center မျောစင်ကြီးတစ်ခုကိုအခေရာအကြံဖက်အဖွဲ့က2001ခုနှစ်စက်တင်ဘာလ17ရက်နေ့မှာတိုက်ခိုက်စင်မှာဂျူလီယာနီဟာမြို့တော်ဝန်အဖြစ်တာဝန်ထမ်းဆောင်နေတဲ့အချိန်ဖြစ်ပြီးအဲ့ဒီအချိန်ကမြို့တော်ဝန်တယောက်အနေနဲ့သူ့ရဲ့ဥဆောင်လမ်းပြမှုတွေအပေါ်အမေရိကန်တနိုင်ငံလုံးကလေးစားခဲ့ရကတန်းပြည်ရဲ့နိုင်ငံရေးဇက်ခုံပေါ်ကိုရောက်ရှိလာသူဖြစ်ပါတယ်
အော်အမေရီရောအဖြူရောကျွန်တော်အေရှန်နေရောပေါ့လေအများစုကကျွန်တော်နဲ့ပတ်သက်သူအများစုကနယူးယောက်မှာနေထိုင်သူတွေကတော့သူ့ရောတိတ်မကြိုက်ကြဘူးခင်ဗျနောက်ပိုင်းပြည်မှာတော့သူက911မှာဖြစ်ပေါ်ခဲ့ပြီးဥစ္စာတွေမှာခုနကသူတို့ဘယ်လိုကူညီရမလဲဘယ်လိုပံ့ပိုးရမလဲဘယ်လိုဆောင်ရမလဲဥစ္စာတွေမှာသူဆက်လက်ပြီးရောအဲ့လုပ်ငန်းရှင်တွေကိုဆက်လက်မလုပ်နိုင်တာတွေတွေ့ရတယ်အဲ့တွေသူ့ရောနောက်ပိုင်းမှာရောသူတို့ရောအဲ့တိတ်မကြိုက်တဲ့ဥစ္စာအခုထက်ဒီပဲဖြစ်သွားတာပေါ့လေ
ဒါပေမဲ့လည်းနောက်ပိုင်းနယူးယောက်မြို့ပြန်လဲထူထောင်ရေးလုပ်ငန်းတွေကိုပြီးမြောက်အောင်မြင်အောင်လုပ်နိုင်ခြင်းမရှိတဲ့အတွက်မြို့ကန်တွေကသူ့ကိုအခုချိန်ထိမကြိုက်ကြတော့ဘူးလို့တခြားနယူးယောက်မြို့ကန်မြန်မာနယ်ပွားတဦးဖြစ်တဲ့ကိုနေတီမြင့်ကပြောပါတယ်ရူဒီဂျူလီယာနီအနေနဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်ခံရနိုင်တယ်ဆိုတဲ့ပြောဆိုမှုတွေထက်နေတဲ့တစ်ချိန်တည်းမှာပဲလက်ရှိသူလှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေကြောင့်သူ့ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်ထားရေးမှာအဟန့်တရဖြစ်စေနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနနေခင်ပါရှင် VOA မြန်မာပိုင်းဗိုလ်ရူနေမနဲ့အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုရယာပိုင်းနာယူဝက်အစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ကအင်္ဂလိပ်စာသင်ခန်းစာနဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ့်အပြင်အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာနားဆင်ရမှာကတော့
သတင်းမီဒီယာတွေဟာတိကျမှန်ကန်မှုတာဝန်ရှိပါတယ်။မမှန်မကန်ဖော်ပြရင်သတင်းဖော်ပြသူမှာ
မန္တလေးအခြေစိုက်သတင်းစာစီရာစာရေးစီရာဦးကျော်ရင်မြင့်ပါပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်။ဦးကျော်စန္ဒာစူးစီးတင်ပြထားပါတယ်ရှင်
။ဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးတဲ့နောက်မြန်မာအာဆီယံနဲ့အမေရိကန်နိုင်ငံတို့ရဲ့ဆက်ဆံရေးအလားအလာဆိုတဲ့ခေါင်းစဉ်နဲ့မုတ်သူစာရေးသားထားတဲ့ဆောင်ပါကိုမြစီမာကထုတ်နှုတ်တင်ပြလိုပါတယ်။ဒေါ်နယ်ထရမ့်အမေရိကန်သမ္မတဖြစ်လာရင်ကြုံတွေ့လာရမယ့်လက်တွေ့အခြေအနေကိုကမ္ဘာနိုင်ငံတွေရှောင်လွှဲလို့မရပါဘူး။အာဆီယံအစိုးရတွေဟာသူတို့နဲ့ဆက်ဆံရေးဘယ်လိုဖြစ်လာမလဲဆိုတာကိုတနိုင်ငံချင်းအတွက်ရောအာဆီယံတစ်ခုလုံးအတွက်ပါတွေ့ဆက်နေရပါတယ်။2019မှာအာဆီယံထူထောင်တာ250ပြည့်အာဆီယံအမေရိကန်ဆက်ဆံရေးနေ40ပြည့်ဖြစ်ပါတယ်။2016က2020အထိစီးပွားရေးပူပေါင်းဆောင်ရွက်မှုရေချောင်းကုန်သွယ်မှုဆက်ဆံရေးရာသီဥတုအပြောင်းလဲလို့နေဆက်လွန်ကိစ္စတွေကောင်းဆောင်သည့်ပြို့ထောင်ရေးအမျိုးသမီးအခွင့်အရေးစားရပူပေါင်းဆောင်ရွက်ရေးစီမံကိန်းတွေအများကြီးစီထားတာပါဒါကြောင့်ထရမ့်ရဲ့နိုင်ငံခြားရေးဝါဒအပြောင်းလဲလက်တွေ့ဘယ်လိုပေါင်းစပ်ပေါ်ထွက်လာမလဲဆိုတာအာဆီယံအဖွဲ့ဝင်တွေအထူးသဖြင့်မြန်မာနိုင်ငံအတွက်စဉ်းစားစရာဖြစ်နေပါတယ်2019ဟာမြန်မာနိုင်ငံအာဆီယံအဖွဲ့ဝင်ဖြစ်လာတဲ့သက်တမ်း20ပြည့်နှစ်လည်းဖြစ်ပါတယ်ဒေါင်ဆန်းစုကြည်ကတော့ဒုလိုက်ရပိစာကျင့်သုံးခဲ့တဲ့နိုင်ငံခြားရေးဝါဒကိုပြန်လည်ကျင့်သုံးနေပါတယ်ဒီဝါရရဲ့အရေးကြီးအစိပ်ပိုင်းတစ်ခုကတော့1948မှာဘိုဂျိုအောင်ဆန်းစစ်ကူးမျှော်မှန်းခဲ့တဲ့အစ်စ်တောင်အရှတ်တစ်ခုလုံး United States of Indochina ပုံစံမျိုးနဲ့ကာကွယ်ရေးစစ်ပွားရေးစတဲ့အကျိုးတူကိစ္စတွေကိုသူစဉ်က French Indochina လို့ခေါ်ခဲ့တဲ့ Laos, Vietnam, Cambodia နဲ့ကျန်းမြန်မာ၊ထိုင်း၊မလေးရှားစတဲ့နိုင်ငံတွေပူးပေါင်းဆောင်ရွက်ကြဖို့ဖြစ်ပါတယ်။ဥနုလက်ထက်မှာချမှတ်ခဲ့တဲ့ Bemlite မူဝါဒကနေဘိုဂျိုနေဝင်လက်ထက်ကြတော့အထူးကြံဝါဒကြောင့်မြန်မာနိုင်ငံစစ်ပွဲရေးနိုင်ငံရေးချွတ်ချုံကြခဲ့ပါတယ်။နာဝတလက်ထက်ရောက်တော့တရုတ်ဘက်ကိုစီးပီးသာသာကြီးယိမ်းသွားခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကတော့တရုတ်ဘက်ကိုရောအမေရိကန်ဘက်ကိုပါဘယ်ဘက်မှမယိမ်းပဲနှစ်ဖက်အပြန်အလှန်ပူးပေါင်းဆောင်ရွက်ရေးကိုဦးစားပေးဆောင်ရွက်နေတာတွေ့ရပါတယ်။ဒေါ်နယ်ထရမ့်အစိုးရကတော့အိုဘားမားလက်ထက်ကချမှတ်ခဲ့တဲ့ဆက်ဆံရေးမူအတိုင်းမြန်မာအာဆီယံတို့နဲ့ဆက်ဆံရေးမှာမဟာဗျူဟာဦးစားပေးမှုကိုလက်ခံလက်မခံဆိုတာအတိအကျမသိနိုင်သေးပါဘူး။ဒါပေမဲ့ Republican ခေါင်းဆောင်တူဖြစ်တဲ့အထက်လွှတ်တော်အမတ်ဂျွန်မကင်းကတော့မြန်မာအပြောင်းလဲကိုအလေးပေးဆောင်ရွက်ခဲ့သူဖြစ်ပါတယ်။ဒါကြောင့်ထရမ့်လက်ထက်မှာမြန်မာနိုင်ငံအပေါ်စိတ်ဝင်စားမှုမှိမ့်မိန်သွားလိမ့်မယ်မဟုတ်ဘူးလို့ယူဆရအောင်ရေးသားထားပါခင်ဗျာ။ကုဆလဘီထိုင်းရောက်ဒုက္ခသည်တွေရဲ့မရေရာသောအနာဂတ်ဆိုတဲ့ကောင်းစဉ် frontiermyanmar.net မှာ Charlie Maloney ရေးသားထားတာကိုထုတ်တင်ပြလိုပါတယ်။ထိုင်းမြန်မာနယ်စပ်တစ်ချောင်းအကြီးဆုံးဒုက္ခသည်စခန်းတစ်ခုမှာစစ်တမ်းကောက်ကြည့်တော့သူတို့နောင်ရေးအတွက်မျှော်လင့်ချက်မရှိကြသလိုအမျိုးသမီးအများအပြားကအိမ်မပြန်ကြညာဘူးလို့ပြောကြပါတယ်။ဒုက္ခသည်4000နီးပါးရှိတဲ့မယ်လဒုက္ခသည်စခန်းဟာဒုက္ခသည်စုစုပေါင်း1000ကျော်ရှိတဲ့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်း9ခုအနက်တစ်ခုပါဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းကအထိဒုက္ခသည်တွေဆက်လက်လာရောက်နေခဲ့ကြတာပါ။အခုစစ်တမ်းအရဒုက္ခသည်1800ခန့်နှုန်းကနောက်9နှစ်ကာလမှာမြန်မာနိုင်ငံအခြေအနေပြောင်းလဲလာမယ်လို့မျှော်လင့်ကြပြီး41ခန့်နှုန်းကတော့မသေးကြဘူးလို့ဆိုကြပါတယ်။သူတို့မြန်မာနိုင်ငံကိုပြန်သွားရင်မြန်မာနိုင်ငံအစိုးရကအလုပ်ကင်ပြင်နိုင်မယ်လို့မျှော်လင့်ချက်မထားသူကတော့90ရာခိုင်နှုန်းနီးပါးရှိနေပါတယ်။ KNU ဒုတိယဥက္ကဋ္ဌဖဒိုနော်စီဖိုရာစိန်စက်တင်ဘာလကမယ်လာဒုက္ခသည်စခန်းကိုသွားရောက်ပြီးအစိုးရနဲ့ညီညာရေးလုပ်တဲ့အခြေအနေကိုရှင်းပြတဲ့အခါဒုက္ခသည်တွေဟာနေရက်ကိုအတင်းပြန်ပို့ခံရလေမလားဆိုတဲ့စိုးရိမ်စိတ်တွေရှိနေကြရပါတယ်။ဒီအချက်တွေဟာမူဝါဒချမှတ်သူတွေအတွက်သိအရေးကြီးပါတယ်။ပုံမူကျပြန့်တဲ့စစ်တမ်းကောက်ယူမှုတွေလုပ်ဖို့လိုအပ်တယ်လို့ရေးသားထားပါခင်ဗျာ
။က ကပ္ပမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါအခုတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာလည်းရောက်ပါပြီဒေါ်လာလတ်တန်းစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီနေ့မနေ့တွေ့တင်ပြမယ့် idiom အသုံးကတော့
to get cold feet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက TO2GET to get ga yura cold cold ga eda feet feet ga che dau so lo sakwai thulun ye long gao de be ga ro che dau eda bo shin di thong sin tet la da ga ro takrit 1605 khu ga lombard sakabon ga ni lo tacho tu de ti lo ga so ja ba de phe ka sa de lu ga phe shong lo pa san ma shi do bu phe pai ga thwet chin bi so tu che dau dwi e ni bi lo sin ji pe le shi de lo so ba de da ja mo le to get cold feet ga khu khu lout daw me a di a lout ga le khe me tu twe an dia shi me dukkha yauk si me su ya me so yin lout khan ni ma ma lout ye daw lo ma lout phe ni da ko to get cold feet lo yi nyon pyo da phit par de ta kae ga daw le chuma lo lu da dwi ni ne khu khu a ye sun bi lout ya me so yin che di let dwi e si me so da le taw da shi mya ti ba phe shong bi phe ta ma ga phe bai ga ma twet phe set bi yai ni me so yin သူမှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့ကမင်္ဂလာဆောင်မရဲ့မတန်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့အဓိပ္ပာယ်ရပါတယ်
The groom got cold feet before his wedding day and decided to cancel the ceremony.
Chow Dui Winabi, Nima, Loyame Hagu, Melo Yebe, Melo Penide, Suin, Belu Piomle,
to get cold feet.
Lupiolu Yabare, Eragaro, Dinim Netwe, Timpia Gede, Idiom Atome Pipari.
ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်။အခုတော့အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ထုတ်လုပ်သူမတ်တင်ခင်ထိုင်တဲ့ကိုကျကျော်သိန်းစီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်ကနေကြိုဆိုပါတယ်။ကျွန်တော်ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့အခုရက်ပိုင်းအတွင်းမြန်မာနိုင်ငံကလာတဲ့သတင်းတွေထဲမှာရခိုင်ကိစ္စပြီးရင်အသံအကျယ်လောင်ဆုံးကြားနေရတဲ့သတင်းလို့ဆိုရမှာပါ။ 11 Media Group ကတာဝန်ရှိသူနှုတ်ဦးကိုရန်ကုန်တိုင်းဒေသကြီးအစိုးရကပုံမှန်66ဂါကြီးနဲ့တရားစွဲထားပါတယ်။လက်ရှိအဲ့ဒီတာဝန်ရှိသူနှုတ်ကတော့လက်ရှိအချုပ်ကျပြီးတော့တရားရင်ဆိုင်ရမယ်အရေးရှိပါတယ်။အဓိကဒီလောက်ထိဖြစ်လာတဲ့အကြောင်းအရာကတော့နာရီတလုံးကနေစတယ်လို့ဆိုရမှာပါ။ရန်ကုန်တိုင်းဝန်ကြီးချုပ်ရန်ကုန်တိုင်းအစိုးရအဖွဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပတ်တဲ့နာရီဟာဒေါ်လာ3သိန်းကျော်တန်တဲ့နာယီဖြစ်တယ်ဒေါ်လာ2500လောက်ပဲရတဲ့ဝန်ကြီးချုပ်ကဒေါ်လာ3သိန်းလောက်နာယီကိုဘယ်လောက်ပတ်နိုင်တယ်လဲဘယ်သူကပေးတယ်စသည်အားဖြင့်ပေါ့လေတိုင်ဝိုင်းပြီးရေးထားတဲ့သတင်းဆောင်မတပုတ်ဒီဆောင်မကိုရေးခဲ့တဲ့11 Media Group ကတာဝန်ရှိသူ2ဦးလို့ဆိုတော့ကိုအဓိကဝန်ကြီးချုပ်ကနေပြီးတော့စတင်ပြောဆိုရှင်းလင်းပြီးတဲ့အခါကျတော့ရောင်းတိုင်းဒေသကြီးအစိုးရဘက်ကတာဝန်ယူပြီးတော့တရားစွဲထားတာပါဆိုတော့ဒီအပေါ်မှာကျွန်တော်တို့ဗီဒီယိုသောရရှင်တွေကဘယ်လိုမြင်တယ်လဲဒါနဲ့ပတ်သက်ပြီးတော့အမြင်တွေသဘောထားတွေရှုထောင့်ပေါင်းစုံဟိုဘက်ဒီဘက်ကပြောကြတာတွေကတော့အများအပြားစုံးနေတာပဲလို့ဆိုရမှာပါဆိုတော့ဆွေးနွေးကြရအောင်ပါကျွန်တော်ပင်နယ်ဆွေးနွေးပေးဖို့အတွက်မန္တလေးအခြေစိုက်စာရေးဆရာသတင်းစာဆရာဦးကျော်ရင်မြင့်တခါကျွန်တော်တို့မြန်မာသတင်းပညာသိပ္ပံကသင်တန်းညွှန်ကြားရေးမှူးဦးစိန်ဝင်းတို့ကိုဖိတ်ခေါ်ထားပါတယ်။ဒါရဲ့ပါဝင်ဆွေးနွေးမဲ့သောတာရှင်တွေ email Facebook ကနေပြီးတော့မှတ်ချက်ပေးပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တွေအများအပြားပဲရှိပါတယ်။အတက်နိုင်ဆုံးကျွန်တော်တို့အားလုံးကိုအချိန်ပေးပြီးတော့အားလုံးရဲ့သဘောထားပါဝင်အောင်ဆွေးနွေးတော့ပါမယ်။ဆိုတော့ပထမဦးဆုံးပင်နယ်ဆွေးနွေးသူတွေရဲ့သဘောထားကိုကျွန်တော်သောတာရှင်တွေအစုံနှောက်ထောင်ကြည့်အောင်ပါ။ဦးကျော်ရင်မြင့်လက်ရှိဒီကိစ္စပေါ်မှာဦးကျော်ရင်မြင့်ကိုယ်တိုင်ရဲ့ရေပုံရသဘောထားဘယ်လိုယူဆပါသလဲခင်ဗျာ။
โอเคကျွန်တော်သဘောထားမပြောခင်မှာဒီဖြစ်ရတဲ့ကျွန်တော်ရန်ကုန်တိုင်းဆိုရကူဟော11 media ကိုအစိမ်းမကောင်းဖြစ်ရတာညင်ပြောတင်ပါတယ်။နောက်ရန်ကုန်တိုင်းဆိုရကလည်းသဘောထားချင်းချင်းစွာနဲ့ကြီးတဲ့မှုကိုငဲအောင်လုပ်စီတင်ပါတယ်။11ကလည်းဖြစ်ခဲ့တဲ့အတွေ့အကြုံကိုခြေခံပြီးတော့ဒီမိုကရေစီရဲ့ဘက်တော်သားစီသူလူထုအတွက်အမှန်တရားနဲ့အမှန်တရားဘက်ကယက်တည်ပြီးတင်ပါတယ်။ကျွန်တော်သဘောထားကတော့သတင်းမီဒီယာတွေဟာတိကျမှန်ကန်မှုတာဝန်ရှိပါတယ်မမှန်မကန်ဖော်ပြရင်သတင်းဖော်ပြသူမှာသတင်းဖော်ပြခံရသူမှာထိခိုက်မြင့်လာပါတယ်သတင်းမီဒီယာလောကတစ်ခုလုံးလဲ ိတ်ခါကြပြီးထိခိုက်မြင့်နာကြပါတယ်။ဒါကြောင့်မှားရင်ချက်ချင်းအမှားပြန်ရမယ်။ထိခိုက်မြင့်နာသူတွေကိုတောင်းပန်ရမယ်။ကိုယ်အမှားကိုတောင်းဝန်ယူရမယ်။ဒါကကျင့်ဝတ်ဖြစ်ပါတယ်။နောက်တစ်ပိုင်းကတော့ရန်ကုန်တိုင်းအစိုးရက66ကနေတရားစွဲတဲ့ကိစ္စနဲ့ပတ်သက်ပြီးပြောရရင်ခုချိန်မှာဒီဥပဒေဒီပုံမှန်ပဲအကျုံးဝင်ဆုံးဖြစ်လို့ဒါနဲ့စွဲတာဖြစ်ပါလိမ့်မယ်။ဒီပုံမှန်မရှိဘူးဆိုရင်လည်းဥပမာရှိတဲ့ပုံမှန်420လို့ပါလို့ဒါမျိုးနဲ့ဆွဲတာမျိုးခင်ရင်လည်းခံရမှာပါပဲဒီတော့ဒီကိစ္စကိုကျွန်တော်သဘောထားကနှစ်ပိုင်းခွဲမြင်ဖို့လိုပါမယ် 11 ကရေးသားတဲ့ဒေါ်လာ3သိန်းခန့်တန်တယ်ဆိုတော့ကိစ္စမှန်သလားမှားသလားကတကိစ္စမမှန်မကန်ဆွဆွဲတာဆိုရင်လည်းဆွဆွဲခံရသူဘယ်လောက်မျက်နှာသွားကြလဲဒါကတစ်ပိုင်းမှာနောက်တစ်ပိုင်းကတော့ဒီမိုကရေစီစနစ်ရဲ့အနှစ်သာရတစ်ခုဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားခွင့်ကို66ကကြီးကချင်းချောင်နေတယ်ဒီ66ကကြီးကိုဒီမိုကရေစီစနစ်နဲ့ကန့်ညီအောင်ချွတ်တော်ကပြုမြင်ဖို့လိုနေပြီဆိုတာကိုကျွန်တော်သဘောထားအနေနဲ့ပြောလိုပါတယ
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ဆရာဦးကျော်ရင်မြင့်ဦးစေဝင်းကရောဒီအခြေအနေတစ်ခုလုံးအပေါ်မှာဦးစေဝင်းရဲ့ရေပုံရသဘောထားပြောပါခင်ဗျာ
ဒီကိစ္စကကျွန်တော်တို့ဒီအခြေအနေကိုမရောက်ခင်မဲနဲ့ရောက်သွားတာပေါ့နော်နောက်နှစ်ဖက်စလုံးကဒေါ်သားတွေအတတွေနဲ့ဒီလောက်ထိတည်သွားကြတာတကယ်ဆိုရင်ကျွန်တော်တို့ရှိမှာသတင်းမီဒီယာကောင်စီရှိတယ်သတင်းမီဒီယာနဲ့ဆက်ဆက်တဲ့အမှုတွေတရားရုံးမရောက်အောင်နော်ပြောရရင်အကျဲကျဲမငင်းမွက်ပြအောင်ညီငိုင်းဖြည့်ရှင်းကြဖို့platform တခုထူထောင်နားလာဖြစ်တယ်အဲ့တော့တရားရုံးရောက်သွားရင်တော့ဒါဝင်ပြီးတော့ဖြေလို့မရတော့ဘူးဒါပေမဲ့လည်းအဲ့လိုမျိုးမချင်းကပ်ခဲ့ကြဘူးနော်ဒါကျွန်တော်တင်နေတာတော့အဲ့ဒီဟာတွေအားနေတယ်ဒီလိုဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ကသတင်းသင်တန်းကျောင်းအနေနဲ့ကတော့ဒါဒီကိစ္စကမဖြစ်မနေလေးလာမယ်အမှုဖြစ်လာတယ်နော်ဒါဒီမတိုင်ခင်မှာလဲ66ကကြီးလို့34ကကြီးပေါ့နော်3ထားတဲ့3ပြီးတော့ဆွဲလာတာတွေတော်တော်မြင့်တက်လာပြီ2016ထဲမှာဟို2016ထဲမှာကျွန်တော်တို့အားလုံးပေါင်းအမှုဒီတိုင်တန်းချက်60လောက်ယူတာကိုရှိနေတယ်ဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူးကျွန်တော်တို့ရဲ့ဒီမီဒီယာလွတ်လပ်ခွင့်ပေါ့နော်ဟိုလွတ်လပ်ကြည်သားခွင့်နေဒါတွေကိုကျွန်တော်တို့ခိပါစီတဲ့အခြေအနေကိုဖြစ်လာတာတော့အမှန်နဲ့အဲ့တော့ဒီလိုမျိုးဖြစ်ဖို့အတွက်ကိုဖြစ်လာတဲ့အနေအထားမှာအခု11ကိစ္စဆိုရင်ကျွန်တော်တို့ကနှစ်ပိုင်းဆရာမြင့်ပြောလို့ပဲနှစ်ပိုင်းစဉ်းစားရမှာပဲတစ်ဖက်ကဒီတရင်ကြီးမြစ်အုံပြုတဲ့ဆိုင်အုံပြုတာပေါ့နော်ကျွန်တော်တို့တရင်ကြီးကိုလုတ်တယ်ကအထူးသဖြင့်အမီမဖော်လို့တဲ့ source တွေတုံးတဲ့နေရာမှာအင်မတန်မှသတိထားဖို့လိုတယ်ကအဲ့ဒါကိုကျွန်တော်တို့ကအပိုင်ရဲဆိုပြီးတော့သွားပေါ် online သွားပွဲတာပေါ့နော
်
အဲ့တော့ဟိုအဲ့လိုမျိုးဖြစ်တတ်တယ်ဟဲ့လားကျွန်တော်တို့က don't tell show ဆိုတဲ့ဟာကိုချင်းကပ်မှာဖြစ်တယ
်ဟုတ်ကဲ့တရားစွန်းနေမှာတို့ရောက်ရှင်တူကိုဖိတ်ခေါ်ပါမယ်ပလဲမျိုးကဥဇော်မြင့်မှာဥဇော်မြင့်11ကိုရန်ကုန်တိုင်းဒေသကြီးအစိုးရကတရားစွဲထားတဲ့ပုံမှာဥဇော်မြင့်သဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ဘယ်လိုလဲဆိုတရားစွဲတာမစွဲတာကတော့ကျွန်တော်တို့ဟာဟိုစိတ်ဝင်စားဖို့ပေါ့ဗျာနော်ကျွန်တော်တို့ပြည်သူအနေနဲ့ကဒီ11ဒီဆောင်းပါးရတဲ့အချိန်မှာကျွန်တော်တို့ဖတ်လိုက်ရပါတယ်ခက်ကျွန်တော်တို့ကဒီအခုလိုအချင်းချင်းချတာတဲ့အဝင်ရတဲ့နာမည်ထုတ်မပြောပြညတော့လည်းပဲဝင်ကြီးကိုပြောထားတယ်ဆိုတော့ကျွန်တော်တို့ဒီဂရင်းပတ်တဲ့သူတယောက်အနေနဲ့လည်းသိပါတယ်အဲပြီးတော့စိတ်မကောင်းဘူးကျွန်တော်တို့ကတရင်မီဒီယာဝင်ရအားဖို့တယ်ဗျာကျွန်တော်ကြည့်တူတူကညအားဖို့တော့ဒီလိုမျိုးတွေဖြစ်နေတယ်ဆိုတာစိတ်မကောင်းပါဘူးအဲ့ချိန်တုန်းကတော့ဟောဒီလိုတွေကတကယ်များဖြစ်နေရလားပေါ့ကျွန်တော်တို့ကနင်းကြလိုက်တယ်အစိုးရကဒီလိုတွေကတကယ်များဖြစ်နေလားဆိုကျွန်တော်စိတ်မကောင်းကြရပါဘူးနောက်တော့ရန်ကုန်ဝင်ကြီးကသူကလည်းသူမဟုတ်တဲ့ကြောင့်ရဲဒီနေ့ထုတ်ဖို့ပြောဆိုပြီးတော့မှဟောဒီလိုဒေသရှင်တို့ဘက်ကမှဒီအချိန်မှာဒီ11မြက်ကလည်းကျွန်တော်တို့အနေနဲ့ကတော့အပုပ်မလေးလေးနဲ့ပြန်ပြီးတော့ကြောပြင်တော့အဲ့တော့မဟုတ်ဘဲနဲ့11မြက်ကတို့ကကိုလိုလိုဒီလိုလိုနဲ့လို့တော့ကျွန်တော်တို့ပြည်သူတွေကမီဒီယာကိုအားကိုးရတယ်မီဒီယာရှိမှလားကျွန်တော်တို့ကအားလုံးအကြောင်းကိုသိရတဲ့ကိစ္စမီဒီယာလိုဘယ်လိုကြောင်ရှောက်လို့တော့ဟိုကျွန်တော်ဘက်ကပဲမှလို့လို့ဘာလို့လို့ဖြစ်သွားတယ်ပေါ့
ဟုတ်ကဲ့
အခု channel ကြီးကောင်းချီအကုန်လုံးကအားလုံးကလည်းဟိုမီဒီယာကိုနှိပ်ကွပ်နေပါ냐ဒီလိုတွေပြောလာတော့မှန်တကယ်တော့မီဒီယာကိုနှိပ်ကွပ်တာမဟုတ်ပါဘူးမနက်ကတော့တူဖတ်ကြရအဲ့လိုမျိုးဖြည့်ရှင်းလိုက်မယ်ဆိုလို့ရှိရင်အဲ့လောက်တောင်အဆင်ဖြစ်လာကြရလဲအကြောင်းမရှိပါဘူးကျွန်တော်အနေနဲ့အမြင်ပြောရတာမျိုးတော့
ဟုတ်ကဲ့ပါခင်ဗျာဦးစောမြင
့်လည်
းဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဆရာဦးကျော်ရင်မြင်းနဲ့ဆရာဦးစိန်ဝင်အခုတော်တော်ရေးဆွေးနွေးတော့တာကြားမှာပါတော့လူလူဘက်ကမျှော်လင့်တာကဟာလာမီဒီယာတွေအနေနဲ့ကကိုရေးလိုက်တာမှားတယ်ဆိုလဲခုနကပြောသလိုပေါ့လေတာဝန်ခံတာဝန်ယူပြီးတော့ဖြည့်ရှင်းလိုက်အစိုးရဘက်ကမှားတယ်ဆိုရင်လည်းပဲအစိုးရဘက်ကဝန်ခံလိုက်စသည်အားဖြင့်လူလူကဒီလိုမျှော်လင့်နေမီဒီယာတွေလည်းအားကိုးတယ်ဆိုတာဆရာတို့ကြားခဲ့ကြပြီးပါပြီဆိုတော့ကျွန်တော်ကလည်းကိုယ့်အကူတွေးပါတယ်ဒီကိစ္စကဘာကြောင့်ဒီအချိန်တိရောက်သွားတာလဲဟဲ့လားဒီမိုကရေစီအစိုးရဒီမိုကရေစီဖော်ဆောင်မဲ့အစိုးရလူထုကကိုယ်တိုင်ရွေးကောက်တင်မြှောက်ထားတဲ့ဒါဥပဒေမင်းဆိုရင်အမတ်ဘွားကနေပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဖြစ်လာတာပါငါတို့နောက်ခံတမန်ကြောင့်လည်းရှိဒါသူတယောက်ပါ ဒီလိုအခြေအနေဒီလိုလူတွေကနေပြီးတော့ဒီလိုပုံမှန်ကြီးတွေနဲ့ဟဲ့လားအမှုဆွဲပြီးစင်နာကတပိုင်းတစ်ဖက်ကသတင်းမီဒီယာသမားတွေကတာဝန်ခံမှုဟဲ့လားအချက်လက်ရအားနည်းမှုတွေပုံမှန်အခြေခံပြီးတော့ဆွဆွဲတာကတပိုင်းဆိုတော့ဒီလောက်အခြေအနေထိမရောက်သင့်ပဲနဲ့ရောက်သွားတဲ့ကိစ္စမှာဆရာတို့အကောင်းဆုံးဖြေရှင်းနည်းကဘာလို့မြင်ပါသလဲဆရာဦးကျော်ရင်းအရင်ဆုံးပြောပါ
ဟုတ်ကဲ့အဲကျွန်တော်ကတော့ဒီစာမစင်းကောင်စီပေါ့လေအဲစာမစင်းကောင်စီကတကယ်အသက်ဝင်ပြီးတော့အဲတကယ်ချိတ်တိုက်မျက်နှာမှုရှိလို့ရှိရင်လည်းတကယ်ယက်တီတကယ်ဖြည့်ရှင်ပြည်သူလူထုကရောမီဒီယာသမားတွေကရောအားကိုးလောက်တဲ့ကောင်စီမျိုးအဲ့ဒီလိုပုံစံမျိုးအလုတ်လုတ်ပေးနိုင်တဲ့အလုတ်လုတ်ပြတယ်ဆိုလို့ရှိရင်တော့အားကိုးလာကြပြီးတော့ဒီလိုအခြေအနေကိုမရောက်ဘဲဖြည့်ရှင်လို့ရမယ်ထင်ပါတယ်ခင်ဗျအ
ဲဆိုနေမှာတော်တော်ရှင်သူထပ်ပြီးတော့ဖိတ်ခေါ်ပါမယ်စကိုင်းတိုင်းမော်လိုက်မြို့နယ်ဝေယုံသာကြီးရွာကဦးကြအောင်ပါဦးကြအောင်ရဲ့သဘောထားဆွေးနွေးပါခင်ဗျဟ
ုတ်ကဲ့ပါခင်ဗျာကျွန်တော်အနေနဲ့ဆွေးနွေးရရင်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံဟာဒီမိုကရေစီတို့သွားတဲ့အခါမှာပုဂ္ဂိုလ်ရေးရလက်ရစွာပြောဆိုပိုင်ခွင့်ကိုတားမြစ်ထားတဲ့ပုံမှလူဖြစ်နေတဲ့ဒီဖြစ်သွေးရေး66ကကြီးဆိုတဲ့ဥပဒေကိုကျွန်တော်အနေနဲ့ကတော့ပြင်ဆင်တဲ့လို့မြင်ပါတယ်ဘာကြောင့်မလဲဆိုတော့ဒီကျွန်တော်မြင်ရတဲ့ကြားရတဲ့ဒီသတင်းမီဒီယာနဲ့ပတ်သက်ပြီးမှကျွန်တော်တို့လည်းဒီဒီလိုနေနဲ့သတင်းမီဒီယာတွေအားကိုးနေတဲ့နေရာမှာဒီလိုနေနေတာဖြစ်သွားတယ်ဆိုတော့ကောင်းလို့မကောင်းပါဘူးအဲ့တော့ကျွန်တော်ကတော့ဒီဥစ္စာကိုအများဆုံးပြင်ဆင်တဲ့လို့ပဲကျွန်တော်ကတော့ရှင်းနေလိုပါတယ
်ဟုတ်ကဲ့ပါဦးကျောင်းကျောင်းပါလေဟုတ်ကဲ့ပါခင်ဗျာအလားတူပဲဖြစ်ပါစေကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဦးစိန်ဝင်းကဖုန်းကျသွားတဲ့အချိန်မှာကျွန်တော်မေးထားတဲ့မေးခွန်းလေးဒီကိစ္စကိုဒီအချိန်တည်းမရောက်တင်မဲနဲ့ရောက်လာခဲ့ရတဲ့ဒီကိစ္စကိုအခုဘယ်လိုမျိုးအကောင်ဆုံးဖြေရှင်းလို့ရမယ်လို့အစိမ့်မြင်ပါသလဲ
အဲကျွန်တော်တို့တိုင်းပြည်ကအရင်ကတော့ဟို blanket ပေါ့လေအုတ်ထားခံတာနေပြီးတော့ဒီလိုမျိုးဖွင့်လိုက်တဲ့အခါမှာဒါမျိုးပြဿနာတွေဖြစ်မယ်ဆိုဖြစ်လာနေလေကျွန်တော်လင်းချက်တွေကတော့ဟိုဆိုစမ်းစားမှုတွေကရှိခဲ့တယ်အဲ့ဒါတွေကိုဖြေရှင်းနိုင်ဖို့အတွက်ကကျွန်တော်တို့ platform တစ်ခုကိုတည်ထားအဲ့ဒါပါလဲဆိုတော့သတင်းမီဒီယာကောင်စီမှန်ပါတယ်သတင်းမီဒီယာကောင်စီမှာအစောပိုင်းကာလတွေမှာအငင်းပွားစရာတွေရှိနိုင်တယ်เนาะမမကြေလည်မှုတွေရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီဟာကိုတည်မှရမယ်အဲ့ဒီဟာကိုတည်ထားမှသာလို့ဦးတည်ပြီးထားမှသာလို့တရားရုံးမရောက်အောင်ကျွန်တော်တို့ကတွားကြရမယ်ဟိုကျွန်တော်ပြောချင်တဲ့ဟာကအားနည်းချက်ကကဏ္ဍတိုင်းမှာရှိတယ်အဲ့ဒီဟာကိုဟိုဖြေရှင်းမှုအတွက်ကနေနိုင်ဆွေးနွေးတာတွေကအရင်ဆုံးပြေတာမယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘဲနဲ့ဖြစ်ကနေရှိတရားရုံးသွားတဲ့ဟာမျိုးဟာတရားကိုယ်နဲ့မကျေနိုင်တရားဆွဲလိုက်မယ်ဆိုတဲ့ဟာမျိုးသွားတာဘယ်သူလုံးလုံးမကောင်းဘူးတရားရုံးကိုနောက်ဆုံးအဆင့်အနေနဲ့အားကောင်းဆုံးဆိုတော့ပရိမီဒီယာကောင်စီကိုဒီဖြစ်ချင်းမှာအကောင်းဆုံးလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာတိုက်ဆွေးနွေးမယ်နောက်ထပ်သတင်းရှင်တူဖိတ်ခေါ်ပါမယ်ဆန်ဖရန်စစ္စကိုအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့ကဦးတွေးမောင်ပါဦးတွေးမောင်ရဲ့အမြင်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်အမြင်ကတော့လေဟိုဟို66ကာကြီးလို့ခေါ်တဲ့အဲဥပဒေကတော့ဟိုဘာပဲလက်ရှိအတိရတော့ရှိတယ်လို့ထင်တယ်ခင်ဗျာအာဘာဖြစ်လဲဆိုတော့ဟိုဒီမိုကရေစီတိုက်ပြီးမှာဒါမရှိသေးဘူးလို့ပြောပေမဲ့လည်းမရင်ချက်သေးရကျွန်တော်တိုက်ပြီးအတွက်ကတော့လုံးလုံးစက်ထားတင်လို့တော့ထင်တယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့လူမှုကွန်ရက်တွေမှာလည်းအများကြီးမြင်နေရတယ်ပေါ့နော်ဟိုရေးတာသားတာတွေအဲ့ဒါတွေကလေစီးမဲ့ကမ်းမေးတွေပေါ့နော်အများကြီးပဲတိုင်းပြည်ရဲ့ဂုံတိတ်ခါဟိုအစိုးရရဲ့ဂုံတိတ်ခါတို့လည်းအများကြီးကြာစင်းတယ်ပေါ့နော်အဲ့တော့ကျွန်တော်အမည်ကိုပြောရရင်တော့တင်းကျက်တဲ့ဥပဒေကတော့အတိုက်တာတစ်ခုအနေနဲ့တော့ကျွန်တော်တိုက်ပြီးပါရှိပဲဒါဟိုလူမျိုးကိုโอ้โหนี่เสร็จชินโหมดป่ะเนาะโตไตปิโลอ่ะคีโอเมียนๆยောက်พูด้วยโหบักก็โจทองนี่แหละโจทองเนี่ยไม่ผิดพูด้วยแต่ทิ้งเนี่ยตะโบမျိုးนี่တော့တင်းကျက်တဲ့ဥပဒေတော့ကျွန်တော်တိုင်းပြည်မှာလက်ရှိထားတင်တယ်လို့တော့ကျွန်တော်ထင်ပါတယ်ခင်ဗျာကျွန်တော်အဲ့ဒါပဲပြောချင်ပါတယ
်ဟုတ်ကဲ့ပါဦးတင်းမောင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တိုင်းဆွေးနွေးမယ်တော်တော်ရှင်သူကိုဖိတ်ခေါ်ပါဦးမယ်ကြာပါသေးတယ်ရန်ကုန်မြို့ကရှေ့နေကြီးဦးကျော်လင်းကရှေ့နေကြီးဥပဒေရေးရာကြွန့်ကျင်သူဆိုတော့ဒီ66ကကြီးကိုဥပဒေရေးရာဘယ်လိုဆွေးနွေးမလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဘောတွေ့ရတာကဗျာ2013အော်တော်လည်းရှင်းနေမှာပြထားနေဒီဆက်သွေးဥပဒေပုံမှန်60ရောက်ကားကြီးဟာအတုံးဝင်းနေစရာကောင်းတာကဗျာရဲစပယ်ကြီးမှာပါတဲ့ cross အကုန်လုံးထည့်ထားတယ်အပေါ်မှာလည်း6လမ်းကို extortion ဆိုတာ6လမ်းတောင်းယူမှုပြီးတော့ခိုင်ချင်းချောင်းမှုအဲ့နောက်ရှင်းဝရတဲ့ကောင်တွေမှာအသေးပြမှုလည်းထည့်ထားတယ်ဒါပေမဲ့အသေးပြမှုလည်းထည့်ပြီးသူက cross မှာသူ only သူ naming ဒီ name လေးတွေတက်ထားတယ်သူက exception ကြီး kill check provisor မပါဘူးဗျာအပေါ်မှာဗျာပုံမှန်900ဆိုပြီးတော့ကျွန်တော်တို့အပြစ်ပေးလို့ရပါမယ်690ကိုချွင်းချက်တွေကိုလုံးဝစဉ်းစားပေးရတယ်ဟိုမိဘသားသမီးကိုအပြေပြောင်းပြောလိုက်ရင်လေပြည်မှုမနှုတ်သလိုအခုလိုအများပြည်သူကြိုးတဲ့သတင်းဌာနတွေပြောရင်လေပြည်မှုမမြဲဘူးလို့ဝါရမှာရေးထားတယ်အ
ဲ့ဒီခွေရတယ်မရတော့ဘူးအဲ့တော့ဒီဥပဒေပြည့်စုံလို့လူတွေရသော်လည်းကြီးကကျွန်တော်လေပေါင်းလွယ်တဲ့နေပေါင်း156နှစ်ကနေပေါ်လာတဲ့ဥပဒေအဲ့ဒီဥပဒေကိုဖြည့်ဆည်းလိုက်လို့ဖြစ်သွားတယ်ဥပဒေကိုယူတော့သူနဲ့တူအောင်ပုံရတယ်အခုတော့ခေါင်းနေဖြတ်ပုံပြီးတော့လူတွေဘက်ထွက်ကုန်တယ်လို့ပဲဥပဒေကအသက်ထွက်တာရသော်ကြီးဥပဒေကပုံမှန်လို့ကိုပဲရေးထားပြီးတော့သူကအဲ့တော့60ရောက်ခါကြီးလို့လုပ်လိုက်တယ်အဲ့ဒီနေရာမှာတကဥပဒေမှာကအမကမပေးရလို့မပါဘူးဗျ
ရေပိုင်ရုပ်ပဲပါ။ဒါပေမဲ့ရုံးနေမှာပါပြီလို့အမကမပေးဘူးပဲလို့။ဟုတ်ကဲ့ပါခင်ဗျာ။ကျေးဇူးအများကြီးတင်ပါတယ်။ဆိုတော့ဦးကျော်ရင်မြင့်နဲ့ဦးစိန်ဝင်းအခုဖြစ်ရက်ကသတင်းမီဒီယာသမားတွေဒီလိုမျိုး60ယောက်ကကြီးနဲ့ဟလာနောက်ကပုံမှန်900နဲ့အစွဲခံရတယ်ဆိုတာဒါကအသစ်တော်မဟုတ်ပါဘူး။ဖြစ်ရက်ပထမဦးဆုံးဖြစ်ရက်လည်းမဟုတ်ပါဘူး။ဖြစ်ခဲ့ဘူးပါတယ်။ဘသူတွေကစွဲတယ်အစွဲခံရတယ်ဘသူတွေဒါတွေကလည်းရေးသားပြောဆိုနေကြတာဆိုတာအလုံးသိပြီးပါပြီ။ဆိုတော့ကျွန်တော်ဒီနေရာမှာဦးကျော်ရင်မြင့်နဲ့ဦးစိန်ဝင်းဆွေးနွေးပေးစေချင်တာကဒီဖြစ်ရက်ကနေပြီးတော့ဟလာကိုတကယ်ဂုဏ်သိက္ခာရှိတဲ့သတင်းမီဒီယာသမားတွေဖြစ်ဖို့စူးစမ်းနေကြတဲ့သတင်းမီဒီယာသမားတွေဘာသင်ကန်းစာယူနိုင်ပါသလဲဥကြုံရင်မြင်အရင်ဆွေးနွေးပါခင်ဗျာ
သင်ကန်းစာကတော့ကျွန်တော်တို့သတင်းမီဒီယာရဲ့အသက်ဖြစ်တဲ့တိကျမှန်ကန်မှုအဒီတာဝန်ကိုယူရပါမယ်အဒီတာဝန်မယူနိုင်ဘူးဆိုလို့ရှိရင်အန္တရာယ်ရှိလာနိုင်ပါတယ်ဆိုတဲ့သင်ကန်းစာယူနိုင်ပါတယ်ဗျ
ဟုတ်ကဲ့ဦးစိန်ဝင်
းဟုတ်ကဲ့ကျွန်တော်တို့အဲ့တော့ခုနကပြောလို့ဟိုကျွန်တော်အဓိကလိုအပ်တာ checking ပေါ့နော်ဒီအချက်လက်တွေကိုပြန်ပြီးတော့စစ်ဆေးစစ်ကြောတာအဲ့ဒီဟာကအဓိကပဲဟုတ်ကဲ့ကျွန်တော်တို့အဲ့ဒီဟိုအဲ့ဒီလိုသတင်းမှာပြန်ပြီးတော့စစ်စစ်တဲ့ဟာနော်ကိုကဘယ်လောက်ပဲအမှဒီကိစ္စဆိုရင်ကျွန်တော်ကြားနေတာဒီလိုစီးပွားရေးလောကထဲမှာပြောနေတာရှိကြားနေတာပဲပေါ့နော်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဟာကိုဒီတိုင်းမလုံလောက်ဘူးအဲ့ဒီဟာကိုအရေးကြောင်းမှာငါဘယ်လိုတက်တည်ပြမလဲဆိုတဲ့တက်တည်ခိုင်မာနိုင်တဲ့ဟာကိုကျွန်တော်တို့ကတည်ပြီးတော့လုပ်တင်တယ်ကိုကသိုံနဲ့တော့သိမှုမရဘူးတက်တည်ပြမှာဖြစ်တာ
ဟုတ်ကဲ့ကျွန်တော်တို့စီမှာမိနစ်40
ဖြစ်ဖို့လိုတယ
်ဟုတ်ကဲ့မိနစ်40ကျော်ကျော်40စက္ကန့်40ကျော်ကျော်45စက္ကန့်လောက်အချိန်ကြာမှာသေးတယ်ကျွန်တော်ဆရာဦးကျော်မြင့်နဲ့ဆရာဦးစိန်ဦးရဲ့သဘောထားကိုနောက်ဆုံးအချိန်တည်ချင်နောက်ဆုံးမေးခွန်းနေနဲ့တည်ချင်တာကဆရာဦးကျော်မြင့်ဒီဖြစ်ရက်ကသတင်းမီဒီယာလောကနဲ့သတင်းမီဒီယာသမားတွေအပေါ်လူတူးရဲ့ယုံကြည်ကိုးစားမှုကိုထိခိုက်စေနိုင်တယ်လို့မြင်ပါလား
အထိခိုက်ပါတယ်ခင်ဗျခုနကရှေ့မှာတော်တက်ရှင်တယောက်ဆွေးနွေးပါတယ်လို့ပဲသူတို့ကမီဒီယာကိုအကူတကြီးရှိတဲ့အခြေအနေမျိုးမှာမီဒီယာကတကယ်လို့မှားပြီးဖော်ပြခြင်းမိတယ်ဆိုရင်အမတမတိကြပါတယ်
ဟုတ်ကဲ့ကျောင်းစင်ဝင်ရအောင်ဘယ်လိုမြင်ပါလဲ
အဲ့တော့မတိကြမှာပါဒါပေမဲ့ရေရှည်မှာကျွန်တော်တို့အကောင့်ဘက်တွေကိုပို့ပြီးတော့ရောက်သွားကြမှာပါမီဒီယာတွေလည်းပို့ပြီးကူးဆိုင်လာကြတယ်နောက်ပြီးတော့တရားစွဲဆိုမှုတွေကလည်းထိမ့်သိမ့်လာကြမယ်လို့မြင်ပါလဲ
ဟုတ်ကဲ့ပါခင်ဗျာပြန်နိုင်ဆွေးနွေးပေးတဲ့ဥကျော်ရင်မြင့်ဥစိန်ဝင်းဒါရိုက်ပါဝင်ဆွေးနွေးသူနားဆင်သူတို့တော်တော်ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
အင်္ဂါနေ့ကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
လွန်ခဲ့တဲ့15နှစ်အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကတာလီဘန်အစိုးရကိုဖျောက်ချဖို့ကူညီပံ့ပိုးပြီးချိန်ကလေးကစပြီးအာဖဂန်နစ္စတန်နိုင်ငံမှာအများကြီးပြောင်းလဲလာခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကမကြာသေးခင်ကဘရပ်ဆဲလ်မှာကျင်းပခဲ့တဲ့အာဖဂန်နဲ့ပတ်သက်တဲ့နိုင်ငံတကာညီလာခံမှာပြောကြားသွားပါတယ
် Since 2001 maternal mortality in childbirth in Afghanistan has gone down by 75%
နောက်ထောင်းတစ်ခုနှစ်ခရဲကစပြီးတော့အာဖဂန်နိုင်ငံမှာမွေးကင်းစကလေးငယ်သေဆုံးမှုနှုန်းဟာ8500ခန့်နှုန်းအထိကျဆင်းသွားခဲ့ပါတယ်လူသက်တမ်းဖျက်မြနှုန်းဟာဆိုရင်လဲအသက်42နှစ်ကနေ62နှစ်အထိမြင့်တက်လာခဲ့ပါတယ်အခြေခံကျမ်းမာရေးဆောင်ရှောက်မှုလက်ခံရရှိတဲ့နေရာမှာ900ခန့်နှုန်းကနေ6800ခန့်နှုန်းအထိတဟုန်တို့မြင့်တက်လာခဲ့ပါတယ်။2000ခုနှစ်တုန်းကဆိုရင်အစိုးရပိုင်းရုပ်မြင်သံကြားဌာနတစ်ခုတည်းရှိခဲ့ပြီးအခုဆိုရင်85ဌာနအထိရှိလာပြီးအဲ့ဒီထက်ကနှစ်ခုကိုပုတ်ကလေးကပိုင်ဆိုင်တာဖြစ်ပါတယ်။ဒါ့အပြင်အဲ့ဒီအချိန်ကဆိုရင်ဆဲလ်ဖုန်းတစ်လုံးမှမရှိခဲ့ပါဘူး။အခုဆိုရင်တော့လူနေအိမ်ကြီး900ခန့်နှုန်းနီးပါးမှာအာဖဂန်နဲ့ကမ္ဘာကိုဆက်သွယ်လို့ရတဲ့ဆဲလ်ဖုန်းအလုံးပေါင်းဆက်ရှိတန်းရှိနေပါတယ
်ဘလို့ပဲဖြစ်ဖြစ်အခုလိုအပြုတ်သဘောဆောင်တဲ့ပြောင်းလဲမှုတွေရှိနေပေမဲ့လည်းအာဖဂန်အစိုးရရောပြည်သူတွေပါဒီရန်သူကိုပဲရင်ဆိုင်နေရုံဖြစ်ပါတယ်အခုဆိုရင်အာဖဂန်အစိုးရရဲ့ကြံ့ခိုင်မှုကိုတာလီဘန်တွေကထပ်ပြီးသွေးတိုးဆန်းနေပေမဲ့အာဖဂန်တပ်တွေကလည်းဒီစိန်ခေါ်မှုကိုရဲရဲရင်ရင်ဆက်ပြီးတွန်းလှန်နေကြောင်းနိုင်ငံခြားရေးဝန်ကြီးကယ်ရီကပြောပါတယ်တာလီဘန်တိုက်ခိုက်ရေးသမားတွေနဲ့အာဖဂန်အစိုးရကြားဖြစ်နေတဲ့ပဋိပက္ခကိုအဆုံးသတ်စေဖို့နီလန်တစ်ခုပဲရှိကြောင်းနဲ့အဲ့ဒါကတော့နိုင်ငံရေးအရာညှိနှိုင်းအပြေရှားရေးဖြစ်တယ်လို့လဲမစ္စတာကယ်ရီကဆိုပါတယ်။ ဒါအပြင်ငြိမ်းချမ်းရေးနည်းလမ်းနဲ့သာအာဖဂန်နစ္စတန်နိုင်ငံမှာကြာရှည်ခံမဲ့တည်ငြိမ်မှုရရှိလိမ့်မှာဖြစ်ပြီးနောက်ဆုံးမှာနိုင်ငံတကာစစ်တပ်တွေလည်းနိုင်ငံကနေအပြည့်အဝထွက်ခွာဖို့ဖြစ်လာလိမ့်မယ်လို့သူကပြောပါတယ်။ပြီးတော့ဒီအခြေအနေကိုကမ္ဘာအတိုင်းဝိုင်းဘက်ကလည်းအပြည့်အဝအသိမှတ်ပြုလိမ့်မှာဖြစ်ကြောင်းဂျွန်ကယ်ရီကပြောသွားပါတယ်။ဒါကြောင့်လေ2020ပြည့်နှစ်အထိအမေရိကန်အပါအဝင်နိုင်ငံပေါင်း80လောက်ကစုစုပေါင်းအမေရိကန်ဒေါ်လာ 15.2 ဘီလီယံထိအာဖဂန်ကိုကူညီဖို့ကတိပြုထားကြပါတယ်။ဒီလိုနိုင်ငံတကာရဲ့ထောက်ပံ့မှုဟာတာလီဘန်တွေကိုအာဖဂန်အစိုးရဘက်ကအနိုင်ရဖို့ကူညီယုံတာမကနိုင်ငံရဲ့စီးပွားရေးတိုးချဲ့ဖို့နဲ့အာဂရီလိုက်စားမှုတိုက်ဖျက်ဖို့လူခွင့်ရေးအားပေးဖို့စတာတွေကိုလည်းအထောက်အကူဖြစ်စေကြောင်းအာဖဂန်သမ္မတအရှရက်ဖ်ဂန်နီကညီလာခံမှပြောကြားခဲ့ပါတယ်။လက်ရှိအခြေအနေနီးပါးအတိုင်း2020ပြည့်နှစ်အချိန်ထိအာဖဂန်နစ္စတန်နိုင်ငံနဲ့မဟာဗျူဟာမြောက်မဟာမိတ်အဖြစ်ပိုးပြီးခိုင်မာရင်သန်စေရေးအပြင်အရက်ဖက်အကူအညီထောက်ပံ့နိုင်ဖို့အမေရိကန်ကွန်ဂရက်နဲ့ပူးတွဲအလုပ်လုပ်ရေးစတာတွေကိုမစ္စတာကယ်ရီကကတိပြုပြောဆိုသွားပါတယ်။ဒါဟာလည်းအမေရိကန်ဆိုရဘက်ကငွေကြေးဆိုင်ရာတန်ဋိဌာန်ချထားမှုဖြစ်တယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံအနေနဲ့အပြောင်းလဲတွေဖြစ်ခဲ့တဲ့ဆယ်စုနှစ်အစုံပိုင်းဖြတ်တန်းရမှာနောက်ပိုင်းကိုချီတော့ပေါ်ကိုပိုးပြီးရက်တီလာနိုင်ခြင်းအဖြစ်ထောက်ပတ်မှုတွေတိတိတသာတဖြည်းဖြည်းကြာစင်းမှုဆက်ပြီးရှိနေလိမ့်မယ်လို့မျှော်လင့်ကြောင်းနိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောသွားပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထမံအသိပေးအပ်ပါတယ်ရှင်။ VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနက်ဖက်ရေဒီယိုအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်။ကျမတို့ဗုဒ္ဓဟူးနေ့ညနေခင်းရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ညနေရေဒီယိုအစီအစဉ်ပြီးခြင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ Asia Set 7 Jodu ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့အင်တာနက်စာမျက်နှာburmese.voanews.com မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ဒါတင်မက VOA ရဲ့ Facebook မှာလည်းထပ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကကြေညာပေးမှာဖြစ်ပါတယ်။
အမေရိကန်မှာအစိုးရအပြောင်းအလဲဖြစ်လာမှာဖြစ်ပေမဲ့နေတိုအဖွဲ့ရဲ့ဆောင်ရွက်မှုတွေဟာစဉ်ဆက်ပြတ်မှာမဟုတ်ဘူးလို့သမ္မတဘရက်အိုဘားမားကအင်္ဂါနေ့တုန်းက Greek နိုင်ငံ Athens မြို့တော်မှာပြောကြားခဲ့ပါတယ်။နေတိုအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်သုံးစွဲဖို့လဲသမ္မတအိုဘားမားကတိုက်တွန်းခဲ့ပါတယ်။သမ္မတတာဝန်နဲ့နောက်ဆုံးခီးသွားနေတဲ့သမ္မတအိုဘားမားကဒီစီးပွားရေးအကျပ်ရိုက်နေတဲ့ Greek နိုင်ငံကသိမ်းနဲ့ချီတဲ့ဒုက္ခတွေတွေကိုကိုချင်းစာဆိုင်နဲ့ကူညီတဲ့အပေါ်ချီးကျူးကြောင်းဝင်ကြီးချုပ် Alexis Tsipras နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။အင်္ဂါနေ့ညရုံးကတော့ Greek သမ္မတတဲခင်းနဲ့ညစာစားပွဲမှာ American နဲ့ Greek နိုင်ငံကြားခိုင်မာတဲ့ဆက်ဆံရေးကိုချီးကျူးပြောခဲ့ပါတယ်။သမ္မတ Obama ဟာပုံထုံးနေကြရင်တော့ Germany နိုင်ငံ Berlin မြို့တော်စီကိုခီးဆက်မှာဖြစ်ပါတယ်။ရွေးကောက်ခံအမေရိကန်သမ္မတ Donald Trump နဲ့ဒီဒုသမ္မတ Mike Pence တို့ဟာဒီတိက္ခတ်မှာရွေးကောက်ခံဒုသမ္မတ Mike Pence တို့ဟာအစိုးရတဲ့အဖွဲ့မှာဒီအရေးကြီးတဲ့ယာရုနီယာတွေခန့်အပ်ဖို့အတွက်အင်္ဂါနေ့တုန်းကတွေ့ဆုံခဲ့ပါတယ်ဒီလိုချိန်မှာပဲဒီနယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလီယာနီကိုနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်နိုင်ပွဲရှိတယ်ဆိုတဲ့အကြောင်းအကြံပေးတွေကအရေးအမွေပြောဆိုခဲ့ကြပါတယ်Republican အများစုလွှမ်းမိုးထားတဲ့ American အောက်လွှတ်တော်ကနေပြီးတော့လက်ရှိဥက္ကဋ္ဌ Paul Ryan ကိုလွှတ်တော်သေးရဲ့အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်နဲ့တာဝန်ပေးဖို့ပြန်လည်ရွေးချယ်ခဲ့ပါတယ်။ဒီလွှတ်တော်သစ်တွေစတင်မဲ့ဇန်နဝါရီလကြာရင်ဒီရွေးချယ်မှုကိုလွှတ်တော်ကအတည်ပြုရမှာပါ။အင်္ဂါနေ့အစောပိုင်းကတော့ရွေးကောက်ခံအောက်လွှတ်တော်ကိုယ်စားလှယ်သစ်တွေကိုလက်ရှိဥက္ကဋ္ဌ Ryan ကဒီလွှတ်တော်အဆောက်အဦမှကြိုးဆိုပါတယ်။စီလုံးညီညွတ်တဲ့ Republican အစိုးရရဲ့အာယုံဦးကနေပြီးတော့ကြိုးဆိုပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကပြောကြားပြီးတော့ကြိုးဆိုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရောက်နေတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့ဗုဒ္ဓဟူးနေ့မှာဒီစစ်တွေမြို့တဝိုက်မှာရှိတဲ့ကျေးရွာနဲ့ဒုက္ခသည်စခန်းတွေကိုသွားပြီးတော့လေးလာကြမှာပါစစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်ရှားမှုလူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ပြောကြားချက်တွေနဲ့ပတ်သက်လို့အများယုံကြည်လက်ခံနိုင်တဲ့တရားစုံစမ်းမှုတွေလုပ်နိုင်ဖို့အတွက်မြန်မာအစိုးရကဆောင်ရွက်ပေးဖို့လိုအပ်တယ်လို့အမေရိကန်အစိုးရကပြောကြားခဲ့ပါတယ်ရှင်
တဲ့ရင်ဂျင်ဂျာကိုမဆုမြမုံကြီးညာပေးခဲ့တာပါဒီမနေ့အစည်းအဝေးထုတ်လို့ရင်မူကအနန်းထွေးကြီးဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jeff Magnet ဖြစ်ပါတယ် VOA American တန်ဘုတ်ဒူနေမနေ့ပဲမြန်မာဘာသာအစည်းအဝေးတွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်များအားလုံးကိုရောစိတ်ပါရှင်လင်းချမ်းမြေ့ကြပါစေကျမရှာဖောင်ပါ
Thank you.
This program has come to you from the Voice of America, Washington.